to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American ဆန်ကနေ2020ခုနှစ်မတ်လ19ရက်ကျသာပတေးနေ့ညပိုင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ925 3251နဲ့ line length meter 190လို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့ဆုမြတ်မပါရှင်တရုတ်ပြည်တွင်းထဲမှာကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးသူမရှိတော့ဘဲနိုင်ငံသားကလာသူအယောက်30ကျော်မှသာပိုးကူးဆက်မှုအသစ်တွေတွေ့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနတ်ဖန်ကစပြီးတော့နိုင်ငံသားတွေကိုနိုင်ငံတည်းပေးမွေမှုလို့ကြေညာခဲ့ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကြားရပါမယ်ရှင်
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ COVID-19 ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေတိုးနေချိန်မှာပဲမြန်မာနိုင်ငံတော်နေအပူချိန်မြင့်တက်လာနေတာနဲ့ပတ်သက်ပြီ
းဒီကြောင့်ဒီဝန်နိုင်ငံကျွန်တော်ရေးဆိုင်တက္ကသိုလ်ကြီးပေါ့နော်ဆရာမျိုးတွေတတိယမျိုးတွေလည်းဒီကတော့ဒီနေရာကြီးနဲ့ပတ်သက်ပြီးလည်းကျွန်တော်ရေးဌာနကြီးပေါ့မှာပြောရတဲ့
မလေးဥသားနဲ့ဇလာဗီရာဦးစီးဌာနကညွန်ကြားရေးမှူးချုပ်ဦးကျော်မူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံမှာ COVID-19 ကိုရိုနာရောဂါနဲ့ပတ်သက်ပြီးတော့ပြင်ဆင်ထားတဲ့အခြေအနေတခါမြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်ကပြန်ခေါ်ဖို့ပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းပါဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးတဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြောက်ပြည်မဲစောက်နယ်စပ်ခိတ်တွေကိုတာဝန်ရှိသူတွေပိတ်လိုက်တဲ့အကြောင်းအပြင်ချင်းပြည်နယ်ပလောဝမြို့နယ်ကတိုက်ပွဲကြောင့်စမီမြို့ကဆစ်ဆောင်ဦးရီ300လောက်အခက်ခဲရင်ဆိုင်နေရတာစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူချင်ညာပေးမှာဖြစ်ပါတယ်ဗျာ
တရုတ်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကြေညာတဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့3လအတွင်းမှာပြည်ရင်းထဲမှာပထမဆုံးအကြိမ်ယောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်ပြည်ရင်းထဲမှာကူးစက်နေသူအသက်မရှိပေမဲ့ပြည်ပကနေလာသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဒီဇင်ဘာလကုန်ပိုင်းကစပြီးတော့တရုတ်နိုင်ငံဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တာမှပိုးကူးသူ 8,000 ကျော်ရှိပြီးတော့ COVID-19 ရောဂါကြောင့်သေဆုံးသူ 3,200 ထက်မနည်းရှိခဲ့ပါတယ်ပိုးကူးပြီးနာမကျန်းဖြစ်ခဲ့သူအများအပြားလည်းပြန်လည်နေကောင်းနေပါတယ်တောင်ကိုရီးယားနိုင်ငံမှာတော့နေ့စဉ်ပိုးကူးဆက်သူ100အောက်ရောက်တာ၄ရက်ဆက်တိုက်ရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပိုးကူးသူ152ယောက်တွေ့ရှိတယ်လို့ပြောကြားခဲ့ပါတယ်။ပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်နေသူတွေရှိနေတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်း90နေသူ9400ကျော်နေပြီးသေဆုံးသူ150ကျော်ရှိနေပါပြီ။ဗိုင်းရပ်စ်ပိုးကူးဆက်မှုရှိမရှိစစ်ဆေးမှုတွေကိုကြကြပြန့်ပြန့်စတင်လုပ်နေပြီဖြစ်လို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေသတိပေးထားပါတယ်။လက်ရှိကမ္ဘာမှာပိုးကူးဆက်နေသူဒုတိယအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာဗုဒ္ဓဟူးနေ့ကသေဆုံးသူ455ယောက်ရှိခဲ့တဲ့အတွက် COVID-19 ရောဂါကြောင့်တနေ့တည်းသေဆုံးသူအရေအတွက်ကမ္ဘာမှာအများဆုံးဖြစ်ခဲ့ပါတယ်။အီတလီမှာစုစုပေါင်းဗိုင်းရပ်စ်ပိုးကူးဆက်နေသူ3000ခွဲကျော်ရှိနေပြီးတော့သေဆုံးသူစုစုပေါင်းက3000နီးပါးရှိပါတယ်။ဥရောပမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ1000ခွဲလောက်ရှိနေပြီးတော့သေဆုံးသူ630ကျော်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ2000ကျော်နဲ့သေဆုံးသူ900လောက်လောလောဆယ်ရှိနေပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးဆက်မှုတွေထိုးလာနေတာကြောင့်ဖရော့ဆိုးရရေးပေါ်စီမံခန့်ခွဲရေးအေဂျင်စီအနေနဲ့နိုင်ငံတော်လုပ်ငန်းဆောင်တာတွေကိုအမြင့်ဆုံးအဆင့်ထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားသလိုကိုရိုနာကပ်ရောဂါဆိုးတိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတလုပ်ပိုင်ခွင့်အာဏာသုံးညွှန်ကြားနေပါတယ်။အမေရိကန်မှာကိုရီးယားစစ်ပွဲကာလတုန်းကသုံးခဲ့မှုတဲ့ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုအဥပဒေကိုအခုလိုရေးပေါ်ချိန်နေမှာလိုအပ်ရင်ချမှတ်ကောင်းချမှတ်ဆောင်ရွက်သွားမယ်လို့လည်းဗုဒ္ဓဟူးနေ့ကအင်မီတော်သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကကြေညာပါတယ်။ဒီအဥပဒေရနိုင်ငံတော်ကာကွယ်ရေးအတွက်လိုအပ်တဲ့ပစ္စည်းထုတ်လုပ်မှုတွေကိုနိုင်ငံအတွင်းဆက်မှုထုတ်ကုန်လုပ်ငန်းတွေကနေအချိန်မြင့်တိုးချဲ့ထုတ်လုပ်ပေးဖို့သမ္မတမိတ်နဲ့ညွှန်ကြားနိုင်ပါတယ်။အခုလိုအခြေအနေမျိုးမှာဆိုရင်တော့ရေးပေါ်လိုအပ်လာနေတဲ့နှာခေါင်းစည်းတွေနဲ့တခြားမဖြစ်မနေလိုအပ်တဲ့ပစ္စည်းကိရိယာတွေတိုးချဲ့ထုတ်လုပ်နိုင်မှာဖြစ်ပါတယ်။အချိန်ထဲမှာပဲစစ်ပတ်ဆိုင်ရာစေယုံတွေအဖြစ်အသုံးပြုနေတဲ့ပြည်ပရောက်အမေရိကန်တင်ဘောကြီးနှစ်စင်းကိုလည်းနိုင်ငံပြန်လာဖို့ညွှန်ကြားထားပြီးတော့တစ်စင်းကိုညှိရောက်မှာတာဝန်ချမဲ့အကြောင်းလည်းသမ္မတကပြောပါတယ်။နောက်တစ်စင်းကိုတော့ဘယ်မှာနေရာချမလဲဆိုတာတော့မပြောသေးပါဘူး။အလားတူတခြားကွင်းစင်ဆောင်ရွက်နေတဲ့အမေရိကန်စစ်ပတ်စေယုံစည်းကမ်းတွေကိုလည်းလိုအပ်တဲ့နေရာတွေမှာနေရာချထားဖို့ပြင်ဆင်နေထားတဲ့အကြောင်းကိုအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကလည်းကြေညာထားပါတယ်ဗျာ။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနိုင်ငံသားနဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်သူတွေမဟုတ်တဲ့သူအလုံးကိုနှက်ဖန်တောက်ကြနေကစားပြီးတော့နိုင်ငံထဲပေးမဝင်တော့ဘူးလို့ဒီကနေ့ကြေညာခဲ့ပါတယ်။ဩစတြေးလျနိုင်ငံထဲမှာပိုးကူးစက်မှု80ရာခိုင်နှုန်းလောက်ကဖြီးပကနေရောက်လာကြသူတွေကြောင့်ဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကင်မရာမြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
After further consultation with the National Security Committee this afternoon, tonight we will be resolving to move to a position.
နှစ်ဖန်တောက်ကြနေ Australia စံတော်ချိန်ည9နာရီကစပြီးတော့ Australia နိုင်ငံသားနဲ့အမြဲတမ်းနေထိုင်ခွင့်ရှိသူတွေကလွဲလို့ကျန်တဲ့သူအလုံးနိုင်ငံထဲဝင်ရောက်မှာကိုတားမြစ်မယ်လို့ဝန်ကြီးချုပ် Scott Morrison ပြောကြားခဲ့တာပါ။ Australia နိုင်ငံထဲမှာ Corona Virus ပိုးကူးစက်နေသူ80ရာခိုင်နှုန်းလောက်ကဖြီးပကနေ virus ပိုးကူးစက်လာကြသူတွေဖြီးပကရောက်လာသူတွေနဲ့ထိတွေ့ခဲ့သူတွေဖြစ်တယ်လို့ဝန်ကြီးချုပ် Morrison ကပြောပါရယ်။ New Zealand နိုင်ငံကလည်း New Zealand စံတော်ချိန်ကြာသရေနေ့ည 7:59 မိနစ်ကစပြီးတော့နိုင်ငံသားတွေကိုနိုင်ငံထဲပေးမဝင်တော့ဘူးလို့ဒီကနေ့ကြေညာပါရယ်။ Corona virus ပိုးကူးစက်မှုရှောင်ရှားနိုင်ဖို့အတွက် New Zealand နိုင်ငံသားတွေဖြီးပခီးမသွားကြဖို့အကြံပြုချက်ထုတ်ပြီးမကြခင်မှာပဲ။အခုလိုမျိုးနိုင်ငံသားတွေပြည်ဝင်ခွင့်တားမြစ်မဲ့ကြေညာချက်ကိုထုတ်ပြန်တာဖြစ်ပါရယ်။နေဆက်တွေကနေ Corona virus ပိုးတွေဝင်ရောက်လာတာမျိုးအဖြစ်မခံနိုင်ဘူးလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စန်ဒါအာဒန်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။ကမ္ဘာမှာဒီအရှေ့လျားဆုံးနယ်စပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမြောက်ပိုင်းနဲ့ကနေဒါနိုင်ငံတောင်ပိုင်းနယ်စပ်ကိုမဖြစ်မနေသွားဖို့လိုအပ်သူတွေကလွဲလို့ယာယီပိတ်ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စန်ထရူဒိုတို့ကလည်းကြေညာခဲ့ကြပါရယ်
။ပြည်ထောင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုကိုပိုင်ကားတွေကိုဒီနေ့ကစပြီးတော့မောင်းဝဲမပြူတားမြစ်ထားပါရယ်။ညဘက်အပြင်ထွက်အပျော်ပါးသွားလာကြတဲ့လူငယ်တွေကြားပိုးကူးစက်တာတာဝန်ရှိသူတွေတွေ့ရှိခဲ့ပြီးတဲ့နောက်ကုလနောက်ဆုံးကန့်သတ်ချက်ထုတ်ပြန်ဒါဖြစ်တယ်လို့ပြည်သူ့သမ္မတမာတင်ဝက်စ်ဂါရာကပြောပါတယ်ဘော်ရူနေည၈နာရီကနေမနက်၅နာရီထိညမထွက်ရအမိန်ထုတ်ပြန်ချက်မှာညမထွက်ရအချိန်အတွင်းကိုပိုင်ကားတွေမောင်းခွင့်မရှိလို့တားမြစ်ထားပါတယ်ပြည်သူပြည်သူတွေအနေနဲ့ညဘက်အိမ်ထဲမှာနေသင့်တယ်လို့လည်းသမ္မတကပြောပါတယ်ပြီးခဲ့တဲ့ကကျင်းပခဲ့တဲ့ Pan American Games အမေရိကတိုက်နိုင်ငံများအားကစားပြိုင်ပွဲတွေမှာအသုံးပြုခဲ့တဲ့အားကစားခွင့်တွေကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြသူတွေကရောဂါမပြင်းထန်တဲ့သူတွေအတွက်အကူအညီစံတဲ့အဖြစ်အသုံးပြုမယ်လို့လည်းသမ္မတကကြေညာပါတယ်ယောဂပြင်းထန်တဲ့သူတွေကိုတော့လီမော့မြို့တော်အရှိပိုင်းမှာအသစ်ဆောက်ထားတဲ့ဆေးရုံအသစ်မှာထားမှာဖြစ်ပါတယ်။ပြည်သူနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးနေသူ145ယောက်ထက်မနည်းအနည်းရှိတယ်လို့ပြည်သူ့ကျန်းမာရေးဌာနကပြောပါတယ်။ယောဂပိုးရှိမရှိတနေ့ကိုလူ300ကိုစစ်ဆေးပေးနေတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဒါသာဝင်းညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံထဲမှာ COVID-19 ရောဂါပြန့်ပွားမှုရောပါသက်သာရေးအတွက် American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကအရေးပေါ်ရမုံငွေအစီအစဉ်ကနေပြီးတော့ဒီ American Dollar 1.8 သန်းငွေကြေးအကူအညီကိုကုလသမဂ္ဂနဲ့တခြားကူညီဆောင်ရှောက်ရေးအဖွဲ့အစည်းတွေကနေတဆင့်ပေးသွားမယ်လို့ရန်ကုန် American တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်COVID-19 ရောဂါတိုက်ဖျက်ရေးအသင့်ပြင်ဆင်မှုနဲ့အချိန်နဲ့တပြေးညီကျန်းမာရေးဆိုင်ရာအသိပညာပေးဖြန့်ဝေတာတွေလုပ်နိုင်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF အပါအဝင် Save the Children အစီအစဉ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့မိဖက်အဖွဲ့အစည်းတွေကိုခွဲဝေပေးရမှာဖြစ်ပါတယ်။ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကပညာရှင်တွေကလည်းကျန်းမာရေးဌာနကိုကျွမ်းကျင်မှုပိုင်းဆိုင်ရာအကူအညီတွေပေးနေတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ယောဂကူးစက်မှုမပြန့်ပွားစေဖို့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေလျှော့ချဖို့အတွက်ရန်ကုန် American Center နဲ့မန္တလေးမြို့က Jefferson Center တို့ကိုလည်းပိတ်ထားသလို American ပြည်ထောင်စုရဲ့အလဲအပတ်ဒါမှမဟုတ်အခြေချနေထိုင်ခွင့်လျှောက်ထားသူတွေရဲ့ပြည်ဝင်ခွင့် Visa ရက်ချိန်တွေကိုလည်း American တန်ယုံကဆိုင်းငံ့ထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ဒီ Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကို American ကိုပြန်လည်ခေါ်ယူမယ့်အကြောင်း Peace Corps အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာကြာသပတေးနေ့အထိဒီကနေ့ထိတော့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရှင်
။ပြီးခဲ့တဲ့2012ခုနှစ်တုန်းကအိန္ဒိယနိုင်ငံနယူးဒေလီမြို့ကဘတ်ကားတစင်းပေါ်မှာအမျိုးသမီးတယောက်ကိုအုပ်စုလိုက်မတရားပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့အမျိုးသား၄ဦးကိုတောက်ကြနေ့မှာကျိုးပေးပြီးတော့တည်ထောင်စီရင်ဖို့ရှိနေပါတယ်။သူတို့ဘက်ကရှင်းနေတွေကအချိန်ဆိုင်ငံ့ပေးထားဖို့လျှောက်လဲခဲ့ကြတဲ့ကြားကပဲမနေ့ဖြတ်မှာကျိုးပေးစီရင်မှာပါ။လွန်ခဲ့တဲ့ရှင်းနှစ်ကဒီဖြစ်ရကြောင့်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကို အပြစ်ပေးရမှာအထူးခုံရုံးတွေထားရှိပြီးတော့ပြင်းပြင်းထန်ထန်အပြစ်ပေးဖို့တောင်းဆိုတဲ့တက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေအိန္ဒိယနိုင်ငံတဝမ်းမှာရောဖိပနိုင်ငံဒီမှာပါခြေတည်ပြင်းပြင်းဖြစ်ခဲ့ပါတယ်အခုကြိုးပေးစီရင်ခံရမဲ့သူ၄ဦးကိုတော့အိန္ဒိယနိုင်ငံရဲ့အမြင့်ဆုံးတရားရုံးကလွန်ခဲ့တဲ့၃နှစ်ခန့်ကတည်တံချမှတ်ခဲ့တာပါတရားခဏဒီဘက်ကအမှုကိုပြန်လည်တုံးသက်ပေးဖို့လွန်ခဲ့တဲ့နှစ်ကအတနာခံစာတင်ခဲ့တာကိုလည်းတရားရုံးဘက်ကပယ်ချခဲ့ပါတယ်ဒီမှုမှာအသက်18နှစ်အရွယ်လူငယ်တဦးပါဝင်အမျိုးသား၈ဦးကိုကနဦးဖမ်းဆီးတရားစွဲခဲ့တာပါတဦးကတော့ဖမ်းဆီးခံရပြီးတိတ်မကြခင်မှာပဲခုအဆုံးစီရင်သွားခဲ့ပါတယ်18နှစ်အရွယ်လူငယ်ကိုတော့လူငယ်ထိန်းသိမ်းစခန်းမှာထောင်ဒဏ်၃နှစ်ပြည့်နှံချမှတ်ခဲ့တာပါဒါကြောင့်အခုကြံခဲ့တဲ့၄ယောက်ကိုမနေ့ပိုင်းမှာချိုးပေးစီရင်မှာဖြစ်ပါတယ်မတရားပြုကျင့်ပြီးတပ်ဖြတ်ခံရတဲ့အသက်23နှစ်အရွယ်စေချောင်းသူကတော့ဒီဖြစ်ရက်နဲ့ပတ်သက်ပြီးဖြစ်ရက်ဖြစ်ပြီးတဲ့သတင်းနှစ်ပတ်ကြာမှာပဲကွယ်လွန်သွားခဲ့ပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမှာ2014ခုနှစ်တုန်းကကျောင်းသူကျောင်းသားနဲ့ဆရာမ43ယောက်ပျောက်ဆုံးပြီးသေဆုံးသွားပြီလို့ယူဆရတဲ့အမှုကိုကြီးကြပ်ကင်တွယ်ခဲ့တဲ့ရာဇဝတ်မှုစုံစမ်းရေးဌာနအကြီးအကဲကိုဖမ်းဆီးဖို့အတွက်မက္ကဆီကိုတရားသူကြီးတယောက်ကဖမ်းဝရမ်းထုတ်လိုက်ပါတယ်ဒီအမှုနဲ့ပတ်သက်လို့မတင်ကားသူဘသူဖြစ်တယ်ဆိုတာဖော်ထုတ်ခဲ့ခြင်းမရှိသလိုဖမ်းဆီးခဲ့ခြင်းလည်းမရှိပါဘူးပျောက်ဆုံးနေသူတွေနဲ့ပတ်သက်တဲ့အစအနလည်းရှာမသွေသေးပါဘူးဒီအမှုကိုကင်တွယ်ခဲ့သူစုံစမ်းစစ်ဆေးရေးမှူးချုပ်တောမတ်ဇီရွန်ကစုံစမ်းမှုကိုလိုသလိုလုပ်ခဲ့တယ်လို့အာဏာပိုင်တွေကယုံကြည်နေပါတယ်လောလောဆယ်ကနေဒါနိုင်ငံမှရောက်နေပုံရတာကြောင့်အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ကနေဖမ်းဆီးပေးဖို့တရားသူကြီးကဖမ်းဝရမ်းထုတ်ခဲ့ပါတယ
်ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့သတင်းမှဖြန့်တာတွေကိုတားဆီးနိုင်ဖို့ Twitter လူမှုကွန်ရက်ကော်မတီကြီးက Twitter 3သူတွေအတွက်စီကံကြက်တွေထုတ်ပြန်လိုက်ပါတယ်ရောဂါပိုးနဲ့ပတ်သက်လို့ပညာရှင်တွေရဲ့အချင်းပြချက်အကြံပြုချက်တွေကိုညှင်းဆန်တဲ့ဖော်ပြမှုတွေ COVID-19 ရောဂါပျောက်ကင်းတဲ့ဆိုပြီးပြောနေတဲ့သတင်းမှတွေလိညာပြောဆိုမှုတွေရောဂါပိုးကာကွယ်ရေးနဲ့ပတ်သက်လို့ထိရောက်မှုမရှိတဲ့နှီးတွေရောဂါပိုးရှိမရှိစစ်ဆေးတဲ့နှီးမတွေကို Twitter မှာတင်သူတွေကအဲ့ post ကိုပြန်ဖြတ်ရမယ်လို့ Twitter ကုမ္ပဏီကပြောကြားလိုက်ပါတယ်ခင်ဗျာကျွန်တော်ဒီနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOE မြန်မာပိုင်းကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်သလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရင်ဆုံးတော့ COVID-19 လို့ခေါ်တဲ့ coronavirus ကူးစက်ရောဂါနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကနောက်ဆုံးအခြေအနေကိုပြောပြပေးကြပါတယ
်။မြန်မာနိုင်ငံတွင်းမှာ COVID-19 သန္ဓေရနဲ့စောင့်ကြည့်ခံရသူတွေကသေဆုံးခဲ့သူဟာ9ဦးထိရှိသွားပါပြီ။အဲ့ဒီသေဆုံးသူတွေထဲက9ဦးမှာတော့ကိုရိုနာရောဂါပိုးမရှိဘူးလို့အဖြေထွက်ခဲ့ပြီးကျန်တဲ့2ဦးကိုတော့ဓာတ်ခွဲအတည်ပြုနိုင်မှုဆောင်ရွက်နေပါတယ်။ COVID-19 စောင့်ကြည့်နဲ့သန္ဓေရလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိဓာတ်ခွဲအတည်ပြုပေးနေတဲ့ NHS ကလည်းအဖြေတွေကိုအမှန်ကန်ဆုံးဖြစ်အောင်တာဝန်ယူဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ကိုရိုနာရောဂါပိုးသန္ဓေရနဲ့ဆေးရုံတင်ဆောင်ကြည့်လူနာတွေက3ဦးဟာပြီးခဲ့တဲ့18ရက်နေ့မှာသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကအတည်ပြုထားပြီးအချက်အလက်တွေအရဒီရောဂါရှိမရှိဆောင်ကြည့်ခံနေရချိန်မှာသေဆုံးခဲ့တဲ့လူနာဟာစုစုပေါင်း9ဦးအထိရှိသွားပါပြီ။သေဆုံးရတဲ့အကြောင်းရင်းမှာသူတို့တွေမှာရှိပြီးသားယောဂအခန်းတွေကြောင့်ဖြစ်တယ်လို့သတင်းလုံးမှာတုံ့သက်ထားပြီးသေဆုံးခဲ့သူ9ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကျန်တဲ့2ဦးမှာဒီယောဂရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်ဆောင်ရွက်နေတယ်လို့ဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ကျန်းတော်မိုင်းကျတာလူနာရဲ့အကိုရလူနာရဲ့နော်အဲ့ဒီလူနာကတော့ဓာတ်ခွဲနမူနာကတော့ခုပေးဖို့စဲအစ်မရှိတာပါနော်ဒါဆိုမသိရသေးဘူ
းဒီလူနာတွေမှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသူတို့သိဆုံးပြီးချိန်မှသာသိရတဲ့အကြောင်းရင်းကိုအမျိုးသားချမ်းမကြီးဓာတ်ခွဲမှုဆိုင်ရာဌာန NHS ကဒုတိယညွှန်ကြားရေးမှူးဒေါက်တာအုံမဆွေတင်ကအခုလိုရှင်းပြပါတယ်
ပေးဆုံးပြီးမှဖြစ်တယ်ဆိုတာလေဟိုတနေ့မန္တလေးကိစ္စဆိုတော့ညနေ2နာရီလောက်ကြီးမှလူနာကမန္တလေးစီးကိုရောက်လာဆက်ချင်းကြီးပြေသွားတဲ့အခါကျစံပယ်နိုင်တာနဲ့အတက်ကြရနဲ့ဆိုတော့မတော်ကြောင်းနေဒီနေ့ဆိုအတက်ကြရအရင်တော့မှာလေအတက်ကြရကိုအရင်လုပ်နေတဲ့အခါကျစံပယ်ကတည်ပြီးမှနှဲ့ရသလိုဖြစ်တာပေါ့နော်ဒီကောင်ပေးုံရောက်တာနောက်ကြရဆိုတဲ့အခါကျရောက်လာတဲ့အချိန်မှာလေးစိတ်ဖြစ်တဲ့အတွက်ကြောင့်မလို့သူကသုံးပြီးမှယူရသလိုဖြစ်ဖြစ်နေရပေါ့
မျိုးသားချမ်းမကြီးတခွင်းမှုဆိုင်ရာဌာနအနေနဲ့လည်းလူနာတွေရဲ့တခွင်းနမူနာတွေကိုတိကျစစ်ဆေးပြီးတိကျတဲ့အဖြေကိုထုတ်ပေးနေတယ်လို့ဆက်ပြောသွားပါတယ်
အဖြေကိုအနိုင်ကန်ဆုံးဖြစ်အောင် quality control ရေ quality control နဲ့ negative control ရေနဲ့အမားတို့ကတခြားရှင်ပြရခါကြလုပ်နေတဲ့ခါကြအမားတို့စီကိုရောက်တဲ့ sample ရဲ့အဖြေပေါ့နော်မှန်ဘူးကတော့အမားတို့ဘက်ကနေပြီးတော့တောင်းယူထားပါတယ်ဟုတ်
ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာရောဂါသန္ဓေရနဲ့စောင့်ကြည့်လူနာ158ယောက်ရှိခဲ့ပြီးအဲ့ဒီထဲက152ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတက်ခွဲအတည်ပြုလူနာမရှိသေးပေမဲ့အစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်အဲ့ဒီအခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ဟ
ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဘူးလက်နဲ့ညနာနဲ့နှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းအုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြားနဲ့နီးစနစ်တကြားသေချာဆေးကြောပေးဖို့နဲ့ကိုခံအားကောင်းအောင်နေထိုင်ဖို့ကိုတတိပေးထားပါတယ် ကမ္ဘာ့ကျန်းမာရေးအဖွဲ့WHO ကကိုဗစ်-19ကိုကမ္ဘာ့ကပ်ရောဂါအဖြစ်နဲ့သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိရယူပေးထားလိုက်ပြီးအပြည့်အစုံလေးစိတ်နဲ့နိုင်ငံတကာဝန်ထမ်းပေါက်တွေမှာရောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအချိန်မြှင့်လုပ် ောင်းကျော်ကူးစက်ခံခဲ့ရပြီးစုစုပေါင်းသေဆုံးသူကတော့ 8,900 ကျော်ရှိတော့ပါပြီ။ကျွန်မစုစုပါရန်ကုန်ကနေတင်ပြပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာရေးဘော်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါရဲ့ခင
်ဗျာမြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေပါပြီကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ရောဂါအဆင့်သတ်မှတ်လိုက်တဲ့ COVID-19 ကြောင့်ကမ္ဘာတစ်လွှားက Peace Corps အင်္ဂလိပ်စာပြစေနာဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်ခေါ်မဲ့အစီအစဉ်ရဲ့အစိပ်ပိုင်းဖြစ်ပါတယ်။ငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူး Judy Austin ရဲ့ထုတ်ပြန်ချက်ထဲမှာလည်းဒါနဲ့ပတ်သက်လို့သူတို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရကြောင်းရေးသားထားပါတယ်။အမေရိကန်တန်ယုံပြောခွင့်ရ Irene Marine က Peace Corps မြန်မာရဲ့ကိုစား VOA ကိုအခုလိုပြောပြပါတယ်။
In the open letter from Peace Corps Director Jody Olson.
And in that letter, the Mesla 15 years ni swin ne Peace Corps nyoe jae mu Jody Olson ye di aphwet pe sa ma soe. Kaba tawun ga tru ye ngin nyan yi asisin nwe go ya yi yat sai mi lo seinana win nan nwe go tru pyan kho twa me so ra pyo ba de. Da COVID-19 yoga bu pyan nan la de a chi ni go tou myan lai da ba.ကမ္ဘာတဝန်းကခီးသွားလုပ်ငန်းတွေစိန်ခေါ်မှုတွေရှိလာပြီး Peace Corps ရဲ့တာဝန်ကတော့ဒီစေတနာဝန်ထမ်းတွေလုံခြုံမှုရှိဖို့မြန်မာပြည်ကနေထွက်ခွာနိုင်အောင်တရင်အချက်လက်တွေပေးဖို့ပါ
Peace Corps ကသူ့ရဲ့လူမှုရေးအစီအစဉ်တွေကိုအဆင်ပြေလောက်တဲ့အချိန်မှာစက်ပြီးလုပ်သွားဖို့ရှိကြောင်း RND Marine ကပြောပါတယ်မြန်မာပြည်တွင်းက Peace Corps စေတနာဝန်ထမ်းနဲ့တင်နာညပြစုစုပေါင်း68ယောက်ရှိပြီးမကွေးပဲခူးရန်ကုန်အပြင်ဒေသအချို့မှာလည်းလှူအားပေးနေကြတာပါနိုင်ငံပေါင်း190ကျော်မှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်နေပြီးမြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်သူမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားတာပါအမေရိကန်အစိုးရကဒီရောဂါတားဆီးဖို့မြန်မာနိုင်ငံအတွက်ဒေါ်လာ 1.8 တန်းထပ်မံကူညီပေးမယ်လို့မတ်လ19ရက်မှာသတင်းထုတ်ပြန်ထားပါတယ်ဒီအလှူငွေတွေကဒေါ်လာ9သိန်းကိုရောဂါကြိုတင်ကာဝယ်ရေးမှသုံးဖို့ WHO ကိုပေးရဖြစ်ပြီးကျန်တဲ့လူငွေတွေကတော့ကျန်းမာရေးအသိပညာပေးနေရဲ့ UNICEF နဲ့ Save the Children ကိုပေးသွားမှာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေတရင်ပြပို့ထားတာပ
ါ။သောရရှင်များရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝှမ်းငွေကြေးစည်းကွက်ဖြစ်ပြီးတာတာကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ကိုကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ?ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ?ရိုက်ခတ်မှုတွေနည်းအောင်ဘာတွေတွန့်ပြန်ကင်တွယ်တင့်တယ်လဲ?စူရာတွေကိုစနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာကြိုဆိုပါရစေ
။ကမ္ဘာနဲ့အဝါမှာ COVID-19 ကိုအလေးထားစောင့်ကြည့်နေချိန်မှာမြန်မာနိုင်ငံမှာနေပူချိန်မြင့်တက်လာနေတာကြောင့်ကျန်းမာရေးနဲ့သဘာဝဘေးအန္တရာယ်တွေကိုလည်း သတိထားဖို့လိုအပ်နေတဲ့သတင်းကိုတင်ဆက်မှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံဒေသအတော်များများကနေအပူချိန်တွေဟာမတ်လပြည့်မြအပူချိန်တဲ့ပုံမမြင့်တက်လာနေကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာပါ။ဒီရက်ပိုင်းအတွင်းအပူချိန်မြင့်တက်လာနေတဲ့အခြေအနေကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဦးကျော်မိုးဦးကအခုလိုပြောပါတယ်။
အရင်ကတော့ဒီတရားရင်လည်းတိုင်းတာနဲ့ပြန်ပြီးတဲ့ချိန်မှာအညာကြီးကြီးနဲ့တော်တော်များများမှာတော့ပုံမှန်ဘူဒီတက်ကိုကြွားပြည်သမားကြီးကြီးဒီနေ့ရက်ကိုပုံရဲနေကြနေလို့ရှိတယ်ဗျာနော်။ဒီရက်ဒီကတော့ဘူဒီအများဆုံးဖြစ်တဲ့တိုင်းညာကြီးကြီးနဲ့ကတော့ဟိုဒီညာနဲ့အနေဝါကြီးတော်ကြီးနောက်ပြောတော့ဒီညောင်းကျုံတို့တောင်းနေဗျာနော်။ဟောမော်တော့နော်မော်တော့အဲ့ဒီညောင်းတော့ဘူဒီရဲ့တခြားဒီတော်ရဲ့ဆိုင်တော့ပုံပြဘူဒီညင်ပါတယ်ဗျာနော်။
မူဇလာဌာနကမလ18ရက်နေ့မွန်းလွဲ2နာရီထုတ်ပြန်ချက်မှာကချင်နဲ့ကယားပြည်နယ်မှာမလပြင်းပြအပူချိန်တဲ့3ဒီဂရီစင်တီဂရိတ်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးပဲခူးရန်ကုန် AR တိုင်းဒေသကြီးတို့နဲ့ရှမ်းကရင်မွန်ပြည်နယ်တွေမှာမလပြင်းပြအပူချိန်တဲ့1ဒီဂရီစင်တီဂရိတ်ပိုမိုခဲ့ကြောင်းဖော်ပြပါတယ်ထူးခြားအပူချိန်ကတော့6နဲ့ဗော်လ်ကဲမျိုးတွေမှာ42ဒီဂရီစင်တီဂရိတ်ရှိပြီးမြန်မာနိုင်ငံအလယ်ပိုင်းဒေသကမြို့အတော်များများမှာတော့40ဒီဂရီစင်တီဂရိတ်ရှိခဲ့တာဖြစ်ပါတယ်။ဒီလိုအပူချိန်မြင့်တက်လာနေတာကြောင့်ကျန်းမာရေးနဲ့သဘာဝဘေးအန္တရာယ်တွေကိုအလေးထားဖို့လဲဦးကျော်မိုးဦးကသတိပေးထားပါတယ
်။ကြောင့်အခြေအနေနဲ့ကျန်းမာရေးထိုင်ပြဿနာတွေပေါ့နော်။ကျန်းမာရေးသတိပေးဖို့လေ။ဒီကတော့နေရာရင်းနဲ့ပတ်သက်ပြီးလည်းကျန်းမာရေးဌာနကြီးတို့မှာအများကြီးလည်းဒီလိုမျိုးမလာရင်လည်းထုတ်ပြန်ရပြီနော်နိုင်ငံရေးဒီကျွန်တော်ထုတ်ပြန်ပြီးရှိပါတယ်နောက်တစ်ခါတော့ဒီဘက်ကအနည်းငယ်3ပြီးသွားမှာပါလဲဆိုတော့ဒီလိုကိုညံ့နေတာဟောလည်းညံ့နေပါနေမှာဘိုးဒီနာမျိုးဖြစ်ပြီးတော့မှာနေင်းကြတာလို့ဟောပြီးယူတာလို့ရစီရဲ့မိုးကြီးဖြစ်တာလို့ရန်လို့ဖြစ်ပြီးရှိရမှာအဲဒါမျိုးထားပြီးလည်း3ပြီးတော့ပါတယ်ဒီက
နှစ်စဉ်အပူချိန်အမြင့်ဆုံးဖြစ်လျက်ရှိတဲ့6မြို့မှာတော့ COVID-19 ကိုပိုမိုအာယုံစိုက်နေပြီးအပူချိန်သတိပေးတာတွေကိုတော့လူမှုကွန်ရက်ကနေဆောင်ရွက်နေကြောင်း6မြို့နယ်အပူချိန်ရှော့ချရေးကော်မတီကဥဆောင်သူတဦးဖြစ်တဲ့ဦးမိုးကျော်ကပြောပါတယ
်ကျွန်တော်တို့အခု COVID-19 ပတ်သက်တဲ့ကျွန်တော်တို့လှုပ်ထားတဲ့ပုံဖြစ်ပြီးနေတဲ့ကျွန်တော်တို့ကစက်ငတ်ထားတော့ကျွန်တော်တို့6ကတော့ဖြစ်တဲ့နေ့တိုင်းနဲ့အပူလာတော့ခါကျနေရာသတိပေးနေကြတာဒီနေ့ဘူဂျက်တက်တယ်လားပေါ့ဘူဂျက်တက်လားလို့ဒီဆိုင်ကြပါတော့တဲ့ Facebook ကနေသွားတဲ့အဖြစ်နဲ့ကြည့်ရတယ်ဆို
အပူချိန်မြင့်တက်နေချိန်မှာကျန်းမာရေးအရာအရေးအောက်မှာနေထိုင်ဖို့ပူပြင်းတဲ့နေရောင်အောက်မှာတွာလာအလုလုရင်အမိုးကအသုံးပြုဖို့ရေချိုးရမှာသတိထားဖို့ရက်သေးစာမတောက်စားဖို့စတာတွေကိုကျန်းမာရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်လေးရှိပါတယ်ဒီနေ့ထုတ်မြမအလင်းသတင်းစာရဲ့အက်ဒီတာအပေါ်မှာလဲ COVID-19 ကာဝယ်ရေးအတွက်လုံပန်းနေချိန်မှာမြင့်တက်လာတဲ့နေပူချိန်ကိုလဲဂရုပြုဖို့တိုက်တွန်းထားပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ထိုင်းမြမနေဆက်မှာမြမဘက်ကနေထိုင်းဘက်ကိုပုံမှန်သွားလာနေတဲ့နေဆက်ဖြတ်ကျော်နေတဲ့ကားတွေကိုအထူးဖြတ်တန်းခွင့်လုံမပေးတော့သလိုဒီပြောင်းလို့သမားတွေကိုလည်းထိုင်းတက်ကိုခရီးသွားလာခွင့်နေပိတ်ပင်လိုက်တဲ့အကြောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှုဦးတည်ဆောင်ကရှင်းပြပါတယ်
။ဆက်ဖို့ရနေတော့ကျွန်တော်တို့ဟိုဘောမှာ special passport နဲ့ရှင်းပြတယ်။အဲသွားလာခွင့်အဲ့ဒီဟာကိုအရေးကြီးပါတယ်ခင်ဗျာ။ဒီကတော့ကျွန်တော်ဒီ fever 7 နဲ့လောရဲကောင်းနေခက်တယ်လေ
။ဟုတ်ကဲ့။
case လိုက်လို့မရဘူးနော်
။ဟုတ်ကဲ့
။ special passport နိုင်ငံသားဘောမှာ
ဟုတ်ကဲ့ဟုတ်ကဲ့
။နိုင်ငံသားနိုင်ငံသားကတော့မပေးဘူး။
ဟုတ်ကဲ့
ကျွန်တော်တို့ဘက်က15000တော့တခုဒီစီရကားလေးရှိတာပါမှာ
ဟုတ်ကဲ့ဟုတ်ကဲ့
15လောက်ပြီကိုသူကနာမည်နဲ့အသက်နဲ့ပဲဖြည့်ပြီးတော့သွားတာဒါတော့ဘာလို့လက်ပွေယူတာတော့ eye contact ယူတာတော့တက်ပုံရတယ်တော့မပါဘူးပါမှာ Polar pass ကို temporary Polar pass ကိုရတော့ဒီလက်ပွေတို့ eye contact တို့တက်ပုံတို့ကမတန်းကြတာပါမှာဒီရကြတော့သူကနာမည်ပဲဆိုတော့နာမည်နဲ့လိုက်ခတ်တာပါမှာဒါကြောင့်ကိုကပ်ကလာရင်လည်းအဲ့လိုပဲသူစက်ပတ်နဲ့လာတယ်ရောက်နေပြီကိုဟိုဘက်ကျတော့ကျွန်တော်တို့၃မျိုးသွားလို့ရတော့လက်ဆောင်တို့ဆုံးပါလို့တန်းတက်ထားအဲ့ကျင်းနဲ့ဖဏညိုလေးအဆုံးမနဲ့ကြောက်ရတာပေါ့
ဟုတ်ကဲ့ရှင်
အဲ့ဒီဟာကိုကျွန်တော်ရာရက်လိုက်တာပေါ့မှာ
ဟုတ်ကဲ့ဟုတ်ကဲ့
နောက်ဆက်ရှိရလို့ကြတော့ MOU ဒီဥပဒေလောက်ကန်ဒီလက်ပုံနဲ့ဆက်ပြပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ
့ဒီလိုကထုတ်ပေးတဲ့လုပ်ငန်းကိုကျွန်တော်ရာရက်ဆန်းနေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဆက်ရှိရလို့ကြတော့ဆက်ရှိရလို့ကြတော့ဆက်ရှိရလို့ကြတော့ဆက်ရှိရလို့ကြတော့ တခုနဲ့ထုတ်ပေးထားပြီးတော့သွားလို့မပြီးသေးတဲ့အားလုံးသွားတာရှိတာပေါ့ဘာမှရှိတော့ဘူးနော်
မနက်၁၉ရက်နေ့မှာတော့အင်းနာချင်းနိုင်ငံသားတွေကလွှဲရင်နိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်ကိတ်ကနေဖြတ်တန်းသွားလာခွင့်နေပိတ်ပင်လိုက်ပါတယ်သူတို့အနေနဲ့တပ်ဆိုင်ရာကခွင့်ပြုထားတဲ့လေစိတ်တွေကပဲဝင်ထွက်သွားလာခွင့်ရှိတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဟောဒီ၁၉ရက်နေ့ကျတော့ကျွန်တော်တို့ဒါတော့နိုင်ငံတိုင်းကနေလောက်ကဖြစ်သွားတယ်အဲ့ဒါကျတော့ကျွန်တော်တို့ကမြန်မာနိုင်ငံကတော့ဟိုနိုင်ငံသားပထမပေါ့မှာ
ဟုတ်ကဲ့
နိုင်ငံသား
ဟုတ်ကဲ့
ကိုယ်နဲ့အင်းကြီးကတကယ်နိုင်ငံသားပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီနိုင်ငံကြီးကျွန်တော်တို့လည်းစကားနဲ့ဝင်အောင်ပြတာပေါ့။ကျွန်တော်တတိယနိုင်ငံသားဖြစ်တဲ့အင်းကြီးမိုးတဲ့နိုင်ငံကြီးကတော့အလုံးကဒီလိုမျိုးကျွန်တော်အဲ့ဒုက္ခတဲ့ရန်ကုန်မှနေနေပြီးတော့အဲ့ဒီအခုညောင်းလို့တော့နော်ဒီခွင့်ကနေရပေါ့
။ဟုတ်ကဲ့
ဒီအဲ့ဒုက္ခပြတဲ့နေရပေါ့။အဲ့တော့ဒီဇာနဲ့ဝင်လို့ရတာပေါ့။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့။ဟုတ်ကဲ့။ဒါကြောင
့်ဟုတ်ကဲ
့ငါတို့ကတော့ဒီတော့ဟိုမှာမှုချက်ဆိုရင်ဒီမှာနိုင်ငံသားတယောက်ပေါ့
။ဟုတ်ကဲ့။
ဒီကနေ့တော့တချို့လောက်ဆိုရှင်ကျွန်တော်တို့တော့တော့မြန်မာနဲ့တော့ပေါ့
ဟုတ်ကဲ့
နိုင်ငံတော်မြန်မာနဲ့ထိုင်းနဲ့ပေါ့
ထိုင်းမြန်မာနယ်စပ်တက်ခရိုင်နဲ့မြောက်ဦးတီခရိုင်တွေကဆက်ဆက်သွားလာနေတဲ့နယ်စပ်လေကိတ်လည်း30ကျော်ရှိနေတာပါဒီလေကိတ်တွေကိုလည်းပိတ်ပင်လိုက်တယ်ဆိုပြီးဥတည်ဆောင်ကဆိုပါတယ်မြောက်ဦးတီဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်ဆရာဝန်တွေစုဖွဲ့ထားတဲ့တင်းတွေလည်းအလက်ကျစစ်ဆေးမှုတွေလုပ်တာရွာတွေလိုက်ပညာပေးမှုတွေလုပ်တာတွေကိုလုပ်နေတယ်လို့လည်းပြောပြပါတယ်ဒီမှာအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေပါရဲ့ရှင
်ဆက်ပြီးတော့ချင်းမြစ်နယ်ပလဲဝါမြို့နယ်ကစစ်ဘေးရှောင်ရွာသားတွေရဲ့နေထိုင်ရေးအခက်အခဲခြေနေတွေကိုပြောပြပေးမှာပါလက်ရှိဒီမနက်စရင်ရချင်းမြစ်နယ်ပလဲဝါမြို့နယ်စမီးမြို့ရောက်စစ်ရှောင်2300ကျော်ရှိနေပြီးနေထိုင်ရေးမှာအခက်အခဲဖြစ်နေတယ်လို့စစ်ရှောင်တွေကိုကူညီနေတဲ့ပြည်သူမျိုးလင့်ချက်လူမှုဖွံ့ဖြိုးရေးအသင်းဒါရိုက်တာဦးစော်လီအောင်ကပြောပါတယ
်ဒီနေ့မနေ့9နိုင်10နိုင်မှာကျွန်တော်တို့ပြန်ပြစ်မှာလူရေပြန်ရှိတော့2305ဦးအထိရှိတော့ပဲခင်ဗျာစားထောက်နေထိုင်ရေးကစက်ကလောလောဆယ်ကစမီးလူဦးရေမိပါလောက်ကရှိနေတော့ဒီထိုင်ဘုကလုံးဝဒီဒါလည်းစင်မပြီးဘူးတောက်တုံးကြီးအစင်မပြီးဘူးမိအစင်မပြီးဘူးဒီချက်ပြုတ်ဖို့တော့အိုးခွက်ပကံတော့လုံးဝအခက်ကြီးရှိပါတယ်ဗျာ
ပလဝမြို့နယ်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကလည်းစမီမျိုးလူရည်ချိုးစားနဲ့လက်ရှိစစ်ဆောင်ရည်တွေ့များနေတာကြောင့်နေထိုင်ရေးအခက်အခဲရှိတယ်လို့ပြောပါတယ
်အဓိကတော့နေရာထိုင်ခင်းပါနေရာထိုင်ခင်းတော့လုံးဝကိုအစမပြေဘူးလို့ပြောရမှာပဲဆက်ကားကြောင်းတဲ့အခုကစနေပွဲဖြစ်နေတော့အချီဆိုတော့နေရာထားဖို့ကခက်တာကစမီမျိုးကလူရည်နေထောင်ခန်းနဲ့ရှိတဲ့ဟာကိုအခုကစနေမျိုးရဲ့လူအိုးရဲ့ထက်ဝဲကျော်ရောက်လာတော့တော်တော်ကိုကအခြေတက်တွေတော့ရှိတာပေါ့
လာတလို့စမီမျိုးရောက်ဆစ်ဆောင်တွေကိုစာတင်ကျောင်းဖုန်ကြီးကျောင်းနဲ့ထမယုံတွေမှာနေရာချထားပေးတာပါမလ14ရက်နေ့နဲ့15ရက်နေ့တို့ကပလဲဝါမျိုးနဲ့မိတ်ဆာဝရွာနှစ်ရွာဝက်မရွာနဲ့ပြိုင်တိန်ရွာကိုမြမစစ်တပ်ကနေလေကျောင်းနဲ့ပစ်ခတ်ခဲ့လို့အဲ့ဒီရွာတွေအပါဝင်ငမင်းတောင်ရှေ့နောက်ရွာစားဝရွာဂူဝရွာကရွာသားတွေလည်းစမီမျိုးဘက်ကိုဆစ်ဆောင်နေရတာပါစစ်ဆောင်ရွာသားတွေဟာအဝတ်အစားကျန်းမာရေးဆောင်ရှားမှုကစားအခက်အခဲရှိနေတာပါစစ်ဆောင်တွေဟာစမီးမျိုးတွင်တဘာဝဘေးအန္တရာယ်အတွက်ပြည်နယ်ဆွေရကနေချထားပေးတဲ့အရန်ဆန်60အိတ်ရှိနေပြီအဲ့ဒီဆန်ကိုအဓိကစားသုံးနေရလို့ဒီဆန်ကုန်သွားရင်အခက်အခဲရှိလာနိုင်မယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဦးစော်လီအောင်ကပြောပါတယ်
ကိုယ်တဘာဝဘေးအန္တရာယ်အတွက်ချထားတဲ့ဆန်နဲ့ကုန်သွားလို့ဆိုတော့အခုမြို့ပေါ်မှာတောင်မှပြည်သူတွေစားဖို့တော့မှအခုလုံးဝဆန်ကပြင်းထန်နေတဲ့အခါမှာကျွန်တော်တို့ကအခြေကြီးကြုံတွေ့ပါလိမ့်မယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကမတူပြည်ထက်ကနဲ့ဆန်တည်တဲ့ဟာတွေလည်းဒီမှာမှအခြေတွေရှိတဲ့ခုတ်ကူဒီမတူပြည်ဆမီးဆိုတော့အခြေအများရှိတဲ့ဒီနေ့ခေတ်ကနေမှာတော့ကျွန်တော်တို့ကသေသနာဆိုင်အထူးစီမံခန့်ခွဲကိုအားထားနေရပါတယ်
အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထိုက်ကတော့စစ်ဆောင်တွေစားတော့ဖို့အတွက်ချင်းမြင့်နယ်ဆိုးရွားကနေစီစဉ်ဆောင်ရွက်နေစေလို့ပြောပါရယ
်အဲ့တော့အခုချင်းမြင့်နယ်အစိုးရဖွဲ့ငယ်နေတော့၃လစာအစ်စ်ကိုသူတို့စစ်တယ်နေပါမှုဆောင်နေပြီတော့ပြောထားတယ်အခုလုံးလုံးစီတော့မြို့ပေါ်မရောက်သေးဘူးပေါ့နော
်မလ14ရက်နေ့နဲ့15ရက်နေ့တုန်းကပလဲဝါမြို့နယ်မိတ်ဆာဝရွာနေရွာနဲ့ဝက်မရွာကြိုင်တိန်ရွာကိုမြန်မာစစ်တပ်ကလည်းလေကြောင်းနဲ့ပစ်ခတ်ခဲ့လို့တေဆုံးသူ22ဦးနဲ့တန်ရာရရှိသူ28ဦးရှိခဲ့ပါတယ်လက်ရှိတန်ရာရသူတွေစေယုံနေမှာစေကူသခံနေရပြီးအခြေအနေပြန်လည်ကောင်းမွန်လာပြီလို့ပြည်သူမျှော်လင့်ချက်လူမှုဖွံ့ဖြိုးရေးတင်ဒါရိုက်တာဦးစော်လီအောင်ကပြောပါတယ်လက်ရှိချင်းမြစ်နယ်ပလဲဝါမြို့နယ်မီးချောင်းဝသရဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးပလဲဝါမြို့ပတ်ဝန်းကျင်မှာလက်နက်ကြီးကြီးတွေကြားရောက်တဲ့အတွက်ဒေသခံတွေစိုးရိမ်မှုတွေရှိနေတာပါဒီလိုစစ်ရေးတင်းမာမှုဖြစ်စဉ်တွင်ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းမြစ်နယ်ပလဲဝါမြို့ကိုဆက်သွယ်နေတဲ့ရေလန်းကြောင်းပိတ်ပင်ထားလို့ဂုံစီစစ်စစ်မှုရပ်တန့်နေပြီးပလဲဝါမြို့နယ်မှာဂုံစင်းနှုံးတွေညစ်တက်နေပါတယ်။ပလဲဝါမြို့နယ်ဟာညမထွက်ရမိတ်ကိုတက်တန်းသူထုတ်ပြန်ထားသလိုအင်တာနက်ဆက်သွယ်ရေးလိုင်းလည်းပိတ်ပင်ခြင်းခံထားရပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်
။ VOA ကနေခြားသောရင်းနဲ့ညာပိုင်းမြန်မာဘာသာစီစဉ်လေးကိုဆက်ပြီးအတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲဒီမှာတော့ကျမရေကဏ္ဍဦးအောင်ခင်မြန်မာရေး30ချက်နဲ့အတူတိုင်းရင်းသတင်းလောအစီအစဉ်လေးကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်2020ခုနှစ်မတ်လ19ရက်ကြာသပတေးနေ့ညပိုင်းအတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်မြန်မာရေး30ချက်နဲ့ဒူအပတ်ဆင်ကျန်းမာရေးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီအစီအစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်နောက်ဆုံးပေါ်ကာကွယ်နည်းနဲ့ပတ်သက်ပြီး
တကယ်တမ်းဖြစ်ရမှာကလက်နဲ့ဆက်ပြနဲ့ရည်နဲ့အနည်းဆုံးစက္ကန့်20ကြာအောင်ဆီးလိုက်ရင်တော့ခုနဟန်းကျဲသုံးတာနဲ့ပို့ပြီးထရောက်ပါတယ
်။ထွေထွေယောဂကုဆရာမအဖွဲ့ကဒေါက်တာမြင်ဦးပြောသွားတာဖြစ်ပါတယ်။ဒါပြင်နောက်ပိုင်းမှာတော့တိုင်းရင်းသားနေဆက်ဒေသတွေကအခြေအနေတွေကိုတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်မအရေး30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။တရုတ်ကွန်မြူနစ်တော်လန်ရေးကိုနိုင်ငံသားတင်ပို့တဲ့နေရာမှာခေါင်းဆောင်မော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုဆက်ခံတဲ့တရုတ်သမ္မတရှီကျင်ဖင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံသားတင်ပို့ဖို့ကြိုးပမ်းနေကြောင်းဦးအောင်ခင်ကရေးသားပြီးတော့ကုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
တရုတ်သမ္မတရှီကျင်ဖင်ရဲ့2020ပြည့်နှစ်ပထမဆုံးနိုင်ငံခြားခရီးစဉ်ဟာမြန်မာဖြစ်ပါလေ။ဇန်နဝါရီလ18ရက်နေ့18ရက်နေ့မြန်မာပြည်နှစ်ရက်ခရီးဟာရှီပြည်သားနှစ်နိုင်ငံဆက်ဆံရေးအခြေအနေကိုထပ်မံဂုဏ်ပြုတဲ့အခမ်းအနားသဘောမျိုးဖြစ်ပါလေ။တရုတ်နဲ့မြန်မာဟာကမ်းခြေမှာအကျိုးတူဆွေမျိုးပေါက်ဖော်ဖြစ်ရုံသာမကပဲတူးတုံးဆင်းညီညွတ်အကူတွေဖြစ်ကြကြောင်းတရုတ်အစိုးရရဲ့မြန်မာဘာသာစင်ဟွာသတင်းမှာပေါ်ပြပါသည်မြန်မာဘာသာထုတ်အွန်လိုင်းစာဆောင်တွေဖြစ်တဲ့ကွန်ရက်ပေါက်ဖော်နဲ့ Yunnan Gateway စာဆောင်တွေမှာလည်းကမ်းခြေမှာအကျိုးတူတွေဖြစ်ကြောင်းပေါ်ပြကြပါသည်မြေပြည်တော်မှာတူးတုံဆင်းညီအကူဆက်ဆံရေးမြင့်တင်ပြီးတဲ့အခါမှာသမရရှိချင်းပင်ဟာဇန်နဝါရီလ19ရက်နေ့မှာတကယ့်ညီရင်းတူးဖြစ်တဲ့ Yunnan ပြည်နယ်တန်ချုံမြို့နယ်ကစီမိုလာဝကျိုးရွာကိုတွားရောက်လည်ပတ်ပါသည်ဒီနွားမရဲဘွားကလွံ့မြောက်လာတဲ့ဝါကျေးရအတွက်ဝမ်းမြောက်ဂုဏ်ယူတာကိုတွားရောက်ပြောကြတာဖြစ်ကြောင်းဇန်နဝါရီလ20ရက်နေ့ထုတ်စင်ဟွာသတင်းမှာပေါ်ပြပါသည်။တရုတ်ပြည်မှာတိုင်းရင်းသားလူနည်းစု55မျိုးရှိပြီးအများစုကယူနန်မှာနေထိုင်ကြပါသည်။ယူနန်ပြည်နယ်မှာဝတိုင်းရင်းသား4သိန်းကျော်ရှိပါသည်
။တရုတ်ကွန်မြူနီအစိုးရရဲ့ကြည်ကြည်ရေးလမ်းစဉ်မှာအဓိကအချက်3ချက်ရှိတယ်လို့သုံးသပ်ကြပါသည်။တရုတ်ပြည်နဲ့တရုတ်ကွန်မြူနစ်အာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမအချက်ဖြစ်ပါတယ်။တရုတ်ပြည်မှာနိုင်ငံသားယင်းနှီးမြှုပ်နှံမှုများပြားလာရေးနဲ့နိုင်ငံသားမှာတရုတ်ယင်းနှီးမြှုပ်နှံမှုတိုးပွားလာရေးဟာဒုတိယအချက်ဖြစ်ပါတယ်။တရုတ်အစိုးရနဲ့တရုတ်ခေါင်းဆောင်ပိုင်းကိုမကောင်းမမြင်အောင်လုပ်ဖို့နဲ့တရုတ်ကွန်မြူနစ်ဆန့်ကျင်မှုအလုံးကိုဖိနှိပ်ချေမှုန်းရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်။ဒါဟာတရုတ်ရဲ့အမျိုးသားအကျိုးစီးပွားဖြစ်ပါတယ်။ဒါပေမဲ့မိမိလွတ်လပ်ရေးကိုထိန်းသိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးကျင်တဲ့ဖွံ့ဖြိုးစားနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်လဲတရုတ်ကတီထွင်ကြံစပေးရမယ်လို့ရှီကျင်းပင်ကမြင်ပါတယ
်2019အောက်တိုဘာမှာကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနစ်ပါတီကွန်ဂရက်မှာရှီကျင်းပင်ရတပ်ပံသဘရဖြစ်လာခြင်းကစပြီးနိုင်ငံခြားမီဒီယာကိုလွှမ်းမိုးဖို့စူးစမ်းပုံကိုအမေရိကန်အခြေစိုက် Freedom House ကဇန်နဝါရီလထုတ် Beijing Global Megaphone စာရမှာဖော်ပြပါတယ်။လူရုံးလုံးစဉ်အတိုင်းတရုတ်အစိုးရပိုင်းစာနယ်ဇင်းတွေကိုဝါရဖြန့်လက်နဲ့အဖြစ်အသုံးပြုုံတင်မကသေးပဲထိတ်တန့်တန်တမာတွေကဥဆောင်ပြီးနိုင်ငံခြားမီဒီယာကိုစီယုံသိမ်းပွန်းတာမျိုးလည်းလှုပ်လာပါတယ်။တရုတ်ဝါရဖြန့်လုံကအများအပြားရှိတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်ပါတယ်။ရန်ကုန်မြို့ဝေဒမ်ဂရင်းဟိုတယ်မှာသမရရှီချင်းဖင်ရဲ့တန်းတီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ထုတ်လွှင့်ပြသမဲ့အခါအနာဇန်နဝါရီလ16ရက်နေ့ကကျင်းပသွားပါတယ်
။တရုတ်သမရရဲ့တန်းတီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ကိုပြသစီစဉ်ပေးတဲ့အထက်မှာတရုတ်အဖွဲ့အစည်းအပြင်မြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာအတန်နဲ့မြန်မာရုပ်မြင်သံကြား Sky နဲ့စတဲ့မြန်မာအဖွဲ့အစည်းတွေပါဝင်ပါတယ်။နိုင်ငံပေါင်း38နိုင်ငံမှာပြသခဲ့ပြီးအခုမှမြန်မာပြည်မှာပြသနေတဲ့အတွက်မြန်မာပြည်အတွက်အတူယူစရာတွေရှိတယ်လို့ Skynet ပိုင်ရှင်တရုတ်မြန်မာစီးပွားရေးလုပ်ငန်းရှင်ဦးကျော်ဝင်းကဆိုပါတယ်အတူယူတင်တာကိုအတူယူပြီးလိုက်နာကျင့်သုံးဖို့လိုကြောင်းကွယ်လွန်သူဝန်ကြီးချုပ်ဦးနုရဲ့သမီးဒေါ်တန်းတန်းနုကပြောဆိုသွားတာကို Yunnan Gateway သတင်းမှဖော်ပြပါတယ်တရုတ်သမ္မတရှီချင်းဖင်ရဲ့တိုင်းပြည်အုပ်ချုပ်ရေးနီးဗျူဟာမြန်မာဘာသာပြန်ကိုအပိုင်း၃ပိုင်းခွဲပြီးSkynet နဲ့ MRTV တွေမှာပြသခဲ့ပါတယ
်။တရုတ် community online ကိုနိုင်ငံခြားတင်ပို့တဲ့နေရာမှာမော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုစက္ကန့်နဲ့ရှီချင်းဖင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေပါတယ်။တရုတ်ပြည်မှာအပြည်ပြည်ဆိုင်ရာညီလာခံကျင်းပပြီးတရုတ်ပညာရှင်တွေပြည်တွင်းပြည်ပမှာဆွေးနွေးပွဲကျင်းပတဲ့နည်းကိုအသုံးများလာတာတွေ့ရပါတယ်။တရုတ်ရဲ့လူမှုအုပ်ချုပ်ရေးပညာကဘာမှာအရေးပါလာပုံကိုနိုင်ငံပေါင်း20ကပညာရှင်200တရုတ်ပြည်မှာလွန်ခဲ့တဲ့နိုဝင်ဘာကဆွေးနွေးကြပါတယ်။အာရှဒေသကအရာသားတွေအတွေ့ခေါင်းဆောင်မှုသင်တန်းကိုဂွမ်ရှိပြည်နယ်မှာ2019ကတည်းကဖွင့်လှစ်ထားပါတယ်။ပြည်သူစံတာကိုတင်ပွင်းပြီးကွဲလွဲတဲ့သဘောထားကိုကင်တွယ်ပြီးအရတားအသင်းအဖွဲ့တွေကိုကြိုးကင်ပြီးစည်ရဲမှုလျော့နေအောင်ပြုလုပ်ပြီးတဲ့မီဒီယာကိုကြိုးကင်ပြီးစာရတွေကိုအဓိကထားပြီးတရုတ်ကသင်ကြားပို့ချပါတယ်။ရှီချင်းဖင်ရဲ့ပိုးကပ်လမ်းစဉ်စီမံကိန်းဟာတရုတ်ရဲ့အာဏာရှင်အရင်းရှင်စီးပွားရေးစနစ်တိုးတက်မှုပုံစံနဲ့တိုင်းပြည်အုပ်ချုပ်ရေးနည်းပြဟာကိုဖွံ့ဖြိုးစနိုင်ငံတွေလက်ခံလာအောင်ဦးတည်တဲ့ကြိုးပမ်းချက်ဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်။အထူးသဖြင့်ဖွံ့ဖြိုးစအာရှအာဖရိကမှာလိုက်နာကျင့်သုံးလိမ့်မယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ။
မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ဂျမအီကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ဂျမအီကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကနောက်ဆုံးပေါ်ကာကွယ်နည်းတွေကိုတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကပ်ရောဂါကြီးအဖြစ်တဟုန်လို့ကူးစက်လာနေချိန်မှာမြန်မာနိုင်ငံကိုကူးစက်နိုင်ကြီးအတွက်လည်းကမ္ဘာနောက်ဆုံးပေါ်ကာကွယ်နည်းတွေကိုကြိုးပမ်းထားတင်ပါတယ်။အထူးအောက်ဆုံးကာကွယ်နည်းဖြစ်တဲ့လက်စည်းရမှာဘာကြောင့်ရေဆက်ပြာနဲ့ဆေးရကလက်လူးစေးဟန်ဂျယ်ထက်ပိုထိရောက်ပြီးခက်ခွာခွာလူမှုဆက်ဆံရေး social distancing နည်းစစ်ကဘယ်လိုအရေးပါပါလဲဒီကြောင့်ကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထွေထွေရောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုကမ္ဘာလုံးကိုကူးစက်နေတဲ့ကမ္ဘာကပ်ရောဂါကြီးအဖြစ်နဲ့သတ်မှတ်လိုက်ချိန်မှာမြန်မာနိုင်ငံမှာတော့ဆရာကြီးကူးစက်ခံရသူမတွေ့ရသေးပေမဲ့အချိန်မရွေးကူးစက်လာနိုင်ခြင်းရှိတာအတွက်တခြားနိုင်ငံတချို့မှာလို့ပေါ့နော်ဘုံကနေဆူဆူဝါဝါဒီထိမနိုင်သေးမရအများကြီးကိုကူးစက်သွားတာမျိုးမဖြစ်အောင်နောက်ဆုံးပေါ်နိုင်ငံတကာမှာလိလာတွေ့ရှိထားတဲ့အကောင်းဆုံးကာကွယ်နည်းတွေအကြောင်းဒီနေ့ဆွေးနွေးမှာဖြစ်ပါရစေ။အဲ့ဒီခါကျတော့ဒီကာကွယ်နည်းလမ်းတွေကအထူးအောက်ဆုံးဖြစ်တဲ့လက်ဆေးတာမှလည်းရှည်ဆက်ပြားနဲ့ဆေးတာကဒီဟန်ဂျယ်လို့ခေါ်တဲ့ဟန်ဆန်နီတိုက်ဇာသုံးတာချက်ပိုထိရောက်တယ်လို့ပြောနေတာကဘာကြောင့်လဲဆရာကြီ
းအခုတော့ဆက်ပြားနဲ့ရည်နဲ့ဆေးလိုက်လို့ရှိရင်တန့်စရာတော့ဆေးရမှာပေါ့ဗျအဲ့လိုဆေးလိုက်လို့ရှိရင်လက်မှာကတ်နေတာအကုန်လုံးပါသွားမယ်ခုနဟန်ဂျယ်ဆိုတာကအယ်ကိုဟောပေါ့နော်အရက်ပြန်ပိုးတော့သေးသေးတယ်ကျွန်တော်ပုတ်လိုက်တာပုတ်လိုက်တဲ့ခါကျတော့အနည်းဆုံးအကောင်သက်တမ်းရှိရင်1000လောက်တော့ပါသွားနိုင်တယ်1000လောက်တော့ပါသွားနိုင်မယ်တကယ်တမ်းဖြစ်ရမှာကလက်နဲ့ဆက်ပြားနဲ့ရည်နဲ့အနည်းဆုံးစက္ကန့်20ချာအောင်ဆေးလိုက်ရင်တော့ခုနဟန်ဂျယ်သုံးတာနဲ့ပိုပြီးထိရောက်ပါတယ်
ဟုတ်ကဲ့ဆရာအဓိကတော့ဆက်ပြားနဲ့ရည်နဲ့ဆေးကြရခြင်းခုနကအမုံအမွားတွေအကုန်လုံးကိုပို့ပြီးတော့စင်ကြဲသွားတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်မှန်ပါ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာခုနကပြောသလိုဒီစက္ကန့်20ဆေးတာအပြင်ဆရာရေစနစ်တကျဖြစ်အောင် လက်စေးနီးလျော်ဆရာနည်းနည်းလေးအသေးစိတ်အဆင့်ဆင့်ရှင်းပြလို့ရမလား
ကလေးတွေကိုကဗျာလေးနဲ့တင်ထားတာရှိတယ်လက်ဖောကလက်ဖမိုးလက်မမချမ်းเนาะပြီးတော့မှလက်ခဏလက်ကြီးရောင်းတွေလက်ချောင်းတွေချစ်ပါအဲပြီးတော့မှလက်ကောက်ဝေးအထိကိုဆွာရမယ်တစ်ချောင်းကြားတွေလက်သေးကွန်ကြားတွေအကုန်လုံးကိုလက်ကိုပုတ်ရတာပေါ့နောက်ဘက်ပေါ်မှာတစ်ဖက်ကဖြန့်ထားမယ်တစ်ဖက်ကကုတ်ချစ်မယ်ရေနဲ့ဆက်ပြန်နဲ့ပုတ်ထားတယ်ပြီးတော့လက်ချောင်းကြားတွေကိုနှစ်ဖက်ကိုမျှပြီးတော့လုပ်တယ်ပြီးတော့လက်ဖမိုးဘဝနဲ့လက်ဖမိုးထပ်တယ်နောက်တစ်ဖက်ကကိုထပ်တယ်အဲနောက်ကလက်ကိုလက်သီးစုပ်ကိုပတ်ပြီးတော့လုပ်တယ်လက်တစ်ချောင်းချင်းကိုလိမ်ပြီးတော့ပုတ်တယ်အဲ့လိုမျိုးကနေပြီးလက်ကောက်ဝတ်မှနောက်ဆုံးတတ်တယ်အဲ့တော့အဲ့လိုမျိုးတော့ကျွန်တော်ကတ်ဆေးလိုက်မယ်ဆိုလို့ရှိရင်တစ်ဖက်ကရေရတန်းလန်းအောက်ကနေပုံမှန်နဲ့ကျနေမယ်တစ်ဖက်ကပုတ်နေတယ်စက္ကန့်20ပဲကြာတယ်ဒါနဲ့အကုန်လုံးကနေရာအနှံ့မှာရှိသမျှပိုးမွားတွေအကုန်လုံးတက်နေပြီးသားဖြစ်သွားမယ်။ဘာကြောင့်ဆန်းကျက်သုံးနေရလဲဆိုတော့လမ်းသွားရင်းနဲ့ဆက်ပြားနဲ့ရေရလမ်းပေါ်မှာဆေးဝါမလွယ်ဘူးဘတ်စကားပေါ်မှာဆေးဝါမလွယ်ဘူးအဲ့တော့ဆန်းကျက်လေးကြီးစောင့်ထားတယ် 70% alcohol တော့ဖြစ်ရမယ်80ရာခိုင်နှုန်းရှိရမယ်။အဲ့ဒါနဲ့ကျွန်တော်ပုတ်လိုက်ရင်တော့အနေငယ်တော့တက်တယ်လို့ပြောတာခုနဆက်ပြားနဲ့ဆက်ဆေးတော့မစင်ဘူးပေါ့
ဟုတ်ကဲ့ဆရာကြီးဆက်ပြန်တဲ့ရေနဲ့မရတဲ့အနေထားချမှသာဟန်ဂျယ်ကိုသုံးတင်တာပါဆရာနော်
မှန်ပါတယ်မှန်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဆက်ပြန်တဲ့ရေနဲ့ဆေးပြီးတဲ့အခါမှာရောဒီဘုံပိုင်ကိုပိတ်တဲ့အခါကျလို့ရှိရင်လက်နဲ့ပဲပြန်ပိတ်ရလားဒါမှမဟုတ်တစ်ခုခံပြီးတော့ပိတ်ဖို့လိုလား
ကျွန်တော်တို့ဆရာဝန်တွေကတော့ရှင်းမဲ့ဘုံပိုင်ကိုကျွန်တော်တောင်ကျင်းနဲ့တန်းပိတ်တာပါဗျာအဲ့ဒါခုကျတော့လက်ကိုအခုဆိုရင်နိုင်ငံတကာမှာအစိမ့်မင်းတော့လက်ကလေးခံလိုက်တာနဲ့ရေကြကျလာတယ်ပိတ်ရှာမလို့လက်ပြန်ရုပ်လိုက်လို့ရှိရင်ဒီကောင်ကတော့သူပြန်ပိတ်သွားတယ်ပေါ့နော်ဆင်ဆာတက်တာပေါ့တကယ်တော့တော်လက်ကျေးလူတွေနဲ့တယောက်ကရေဖလားကနေလောင်းပေး။လောင်းပေးတယောက်ကနေပုတ်နေဆိုအဲ့ဒါလည်းအဆင်ပြေတယ်။သူဒီမို့သမင်းစပွဲဟိုမှာကျွန်တော်ဇလုံကြီးထားပြီးဇလုံထဲကိုလက်စိန်ဆိုင်တယ်။လက်စိန်ပြီးတော့ဆေးတယ်။ဒါဆိုရင်တော့ကျွန်တော်ဆေးတာဘာမှမထူးဘူး။ဒီထက်ကအရေးကြီးကကိုယ့်လက်ကိုပြန်ရောက်တာပဲ
။ဟုတ်ကဲ့။တီရှူးဆက်ကူနဲ့ပိတ်ရောဆရာပုံမှန်ကောင်းလေ
။အဲ့ဒါလည်းဖြစ်ပါတယ်။တီရှူးဆက်ကူကိုလည်းကုနာအသေးယူလိုက်ပိတ်ပိတ်ပြီးတော့မိုက်ကုန်းထဲကိုသေချာချပါဒီတီရှူးဆက်ကူတွေမှာတီရှူးဆက်ကူတွေကိုတယောက်ကနှက်လုပ်တယ်ဘေးချတယ်အဲအကုန်လုံးမတော့တယောက်ကလက်နဲ့ပေါက်ပြန်ကင်တွေ့လို့ရှိရင်အဲ့ဘလူးကိုကူပါမယ်။ဒါမှမဟုတ်တီရှူးဆက်ကူတွေသိမ်းမယ်ဆိုလက်အိမ်နဲ့ကျွန်တော်အလုပ်ကမတွေကအကုန်လုံးပိတ်စီကြရတာပြီးတော့တခါတုတ်တာလက်တွေမှာစိုးနေတယ်စိုးနေတခါသုံးဆက်ကူတွေနဲ့နိုင်ငံတကာရဲ့ရေအိမ်သားတွေမှာဆိုလို့ရှိရင်ဆွဲစီဘူးပြီးတော့အဲ့ဒါလွတ်ပြီးတော့ဘုံထဲကိုလွတ်ပြရတာလေအခုအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်ကတပက်ကလေးတစ်ခုကိုအဝမှာစီးပြီးလူတိုင်းကအဲ့ဒါတုတ်နေရင်တော့လေအဲ့ဒီတပက်ပေါ်မှာပိုးတွေကအမျိုးဆုံးရှိမယ်လက်ကတော့ဟိုဘက်ကဆေးလာတယ်ဒီတပက်ပေါ်မှာပိုးတွေပြန်ဒီတပက်တုတ်လိုက်တာနဲ့ကိုယ်စီမှာပိုးတွေပြန်ပြီးတော့မရောက်လာဘူးဒါကြောင့်ကျွန်တော်ကလက်သုပ်ပေါ်ပါကိုမသုံးဘဲနဲ့တစ်ခါသုံးတ िश ူးဆက်ကူတော့အဲ့ဒါနဲ့6ဆွေအောင်သုပ်ပြီးဘုံထဲကိုထိစားလွတ်ပြရမယ်ဘူဒီမုတ်ရဲ့လေထဲမှာအချောက်ခံပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုနိုင်ငံတကာမှာပို့ပြီးတော့ကျင့်သုံးလာကြတာဒီ social distancing လို့ခေါ်တာပေါ့ဆရာနော်မြန်မာလိုတော့
ဟုတ်ပါလား
ဒီလူမှုရေးကဆက်ဆံမှုတွေကိုနီးနီးကပ်ကပ်မလုပ်ဘဲနဲ့နည်းနည်းခက်ခွာခွာလေးလုပ်ကြဖို့
ဟုတ်ပါလား
အဲ့ဒါကအဓိကဘာကိုဆလိုတာလဲဆရာကြီး
တယောက်နဲ့တယောက်နာချီချောင်းဆိုးလိုက်ရင်အချိန်ဟုန်နဲ့ထွက်လာတဲ့ဒီအငွေ့လေးတွေက droplet လို့ခေါ်တဲ့အမုံအမွှားလေးတွေက6ပေတွင်းကလူတွေကိုတမောက်ချင်းကူးသွားနိုင်တယ်၆ပေဆိုတာကနာချီရဲ့လူတွေအတွက်တာမန်အားဖြင့်ခီးတွေ့ခိုင်းတွေ့တာတွေအတွက်ကိုကျွန်တော်၃ပေသတ်မှတ်ထားတာပေါ့ဒီလက်တကန်ဟိုဘက်ဒီဘက်လက်တကန်ကြားထဲမှာအဲ့လိုဆိုရှင်တော့နာချီချောင်းဆိုးတာကိုလည်းအနေငယ်ကန်ကွယ်နေလို့လူရင်းခီးတွေ့ပြီးတော့ခိုင်းလက်ချင်းခီးတာလက်ကနေသွားခီးတာမျိုးတွေတားဆီးပြီးသားဖြစ်တယ်အဲ့လိုမျိုးခြားတာချင်းအပြည့်အဝတ်စားမှာပဲဖြစ်ဖြစ်လက်မှာပဲဖြစ်ဖြစ်ကတ်တူနေတာနောက်တစ်ဦးကိုကူးနိုင်ရေလဲသွားတာပေါ့ဒါကြောင့်ကျွန်တော်ကလူတဦးနဲ့တူခီးတွေ့မှုနည်းအောင်လူစုလူဝေးအိမ်မှာဆိုရင်တော့တောင်တောင်တော့ကတ်နေကြပြီအဲ့ဒီနေရာနေပဲလူတွေအများကြီးကူတာအခုပလီမာဝတ်ပြုနေတဲ့လူတွေကနေပြီးတော့လူတွေအများကြီးကူသွားပြီးပြီဒီလိုကရုပ်ရှင်ရုံတွေကနေအကုန်လုံးကူတာ
ဟုတ်ကဲ့ဆရာနောက်လက်ဆွဲနှုတ်ဆက်တာ
လူတယောက်ကိုလက်ဆွဲနှုတ်ဆက်ပြီဆိုရင်ကုလက်မှာရှိတဲ့လူတောက်တယောက်ကိုပေးလိုက်တာနောက်တယောက်ကဟာလဲကိုယ့်စီကိုယူလာလိုက်တာဒါကြောင့်ကျွန်တော်လက်ဆွဲနှုတ်ဆက်တာတွေဒီချိန်မှာတော့ရက်ဆိုင်ထားရမယ
်ဟုတ်ကဲ့ဆရာတခါလေးကြရင်လည်းဒီလက်ကင်ဖုန်းလေးတွေကိုတွဲပြီးတော့ပေါ့နော်တရားကြတွဲပြီးတော့ဗာဒီမှာချိလိုက်ပေါ့အောင်ပုတ်လိုက်ကြ
ဘယ်လို့တင်တော်မလဲဘာလို့ဆိုသူကင်ထားတဲ့မော်တော်ကားတော်ပဲဖြစ်ဖြစ်တ िश ူးပေပါပဲဖြစ်ဖြစ်ပတ်စံပဲဖြစ်ဖြစ်အခုကပတ်စံနေမှာတော့လူပေါင်းဆိုတဲ့နေရာကိုလှက်တက်ပြီးပိုးမွှားတွေအကုန်လုံးပြတ်ပြတ်နေတာအဲ့တော့ပတ်စံနေကျွန်တော်ကူးလာတယ်အများကြီးတွေ့လာခဲ့ရပြီအခုနိုင်ငံတကာကဝင်လာတဲ့ဒေါ်လာတွေကိုအမေရိကန်ပိုးသက်ပြီးတော့မှသုံးမယ်ဆိုတာမျိုးတွေတောင်မှလုတ်လာပြီအဲ့တော့ကိုယ့်နိုင်ငံမှာလည်းဒီတယ်လီဖုန်းတွေမကဘူးပတ်စံတွေရောအဲ့တော့တော်တော်များများအခုကဒီလူတွေလက်ထဲမှာတယ်လီဖုန်းတွေတယ်လီဖုန်းတွေထားကြတယ်လီဖုန်းတွေကိုပုတ်ကြတယ်ဒီတယ်လီဖုန်းတွေနောက်တစ်ခုကလည်းအနားမှာလာပြီးကတ်တယ်ဆိုရင်လူကကတ်သွားရုံကမကဘူးသူ့လက်ကပုတ်ပြီးသားနေရာပေါ်မှာသွားထောက်တာမျိုးတွေရှိနိုင်တယ်ညပြီးတော့ကြည်ရာတွေရှိနိုင်တယ်ဒီဟာတွေအကုန်လုံးကလက်ပေါ်မှာရှိတဲ့ပိုးမွှားတွေပစ္စည်းပေါ်မှာရှိတဲ့ပိုးမွှားတွေကိုယ့်လက်ကိုရောက်သွားမယ်ကိုယ့်လက်ကတော့နှာခေါင်းမပုတ်မချင်တော့ကိုယ့်စီကူးစရာအကြောင်းမရှိဘူး
ဟုတ်ကဲ့ဆရာဒီလက်ကင်ဖုန်းတွေရောဒီ sanitizer ပေါ့နော်ပိုးသန့်စင်အောင်လုပ်တဲ့အပိုင်းနဲ့ပတ်သက်လို့ရော
ဟုတ်ကဲ့တော့ဒါအရက်ပြန်ဆိုတော့သိပ္ပံပြီလေပစ္စည်းပစ္စည်းကကြီးအောင်ချက်လို့ရသေးတာပဲဒီခဏလေးကြားလိုက်ပြီးပြန်ပြီးတော့ rene သူ့ရဲ့အထက်က electronic ပစ္စည်းတွေမပျက်စီးအောင်ပေါ့နော်ရေမဝင်အောင်လုပ်ရင်လက်တာဖြန့်လို့ရတဲ့သဘောရှိတယ်ဒါကဖြန့်နေပါတဲ့ဆိုင်ကင်တွယ်နဲ့လက်ကအဓိကပဲအဲ့တော့ပိုးသက်တာကိုသိပ္ပံ မစင်းစားတော့ဘဲနဲ့ကိုကင်တွေလိုက်တဲ့မတော်ကားလက်ကင်ဘူးမတော်ကားလက်ကင်တန်းလူတွေသွားတာလေလှေကားတက်ကလျှမ်းတန်းကြီးအဲ့လျှမ်းတန်းပေါ်မှာလူတကာကင်တွေသွားတဲ့ခါကျကိုလက်ပေါ်မှာပုံမှားလေးရှိနေတယ်ကိုလက်ကပဲအဓိကပဲဟိုလျှမ်းတန်းလေးကိုလိုက်ပြီးပိုးသစီဖြားရမယ်လားဆိုတော့အဲ့လိုလုပ်ရင်လည်းရတယ်ဒါပေမဲ့ပိုပြီးတည်ကြတာကိုရဲ့မိမိရဲ့လက်မိမိရဲ့လက်ကိုမိမိနှခေါင်းနဲ့ပါးစပ်ကိုမကင်တွေဘူးပြီးတော့မှလက်စီးပြီးတော့မှတန့်စင်ပြီးတော့မှကင်တွေဘူးပေါ့အဲ့ဒါတော့အရေးကြီးဆုံးပါပဲแล้วไอ้หมานี่จะบาเปลี่ยนไม่ทับปานเนี่ยกูมีจ้าดู9รอบใช่9รอบอดุดูนี่ลูกก็ปฏิญาณไม่อยู่แต่ไอ้9รอบเนี่ยตะหยอกก็เปลี่ยนทับซ้ําเปลี่ยนล่ะมั้ยตู้สีอ่ะบ้วบาล่ะมั้ย9รอบซ้อมตะไก่เนี่ยยอกกูซ้ําไหนน่ะบ่
โอเคชื่อสุมัยติดมาเลยครับ
กูมีซีซั่นตินเสร็จได้อัปเสนจ้ํามาอีกคณะกูน้าเซ็นแก่ย่าราဖြစ်ပါတယ်အခုတခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းစစ်ဆင်ရေးကြောင့်အရက်သား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်ရေးတင်းမာမှုအတွင်းအရက်သားတွေသေဆုံးထိခိုက်ဒဏ်ရာရရှိမှုများပြားလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမြမတ်မတော်ရဲ့လေကြောင်းစစ်စင်ရေးကြောင်းနှစ်ရက်အတွင်းအရက်သား22ဦးတည်ဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်ပလဝမြို့နယ်စမီးမြို့အကြားမှာရှိတဲ့မိတ်စာဝါနှစ်နဲ့3ကျေးရွာမှာမတ်လ14ရက်နေ့ကမြမတ်မတော်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်မှုကြောင်းရွာသား12ဦးတည်ဆုံးပြီး15ဦးဒဏ်ရာရရှိခဲ့ကြတာဖြစ်ပါတယ်မတ်လ15ရက်နေ့မှာလည်းမြမတ်မတော်ကလေကြောင်းစစ်ဆင်မှုများဆက်လက်ပြုလုပ်မှုကြောင့်ဝက်မကျေးရွာကရွာသား8ဦးသေဆုံး12ဦးဒဏ်ရာရရှိပြီးပြိုင်တိန်ကျေးရွာကလည်းရွာသား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့ပလဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စလိုင်းမျိုးထိုက်ကပြောပါတယ်ဒဏ်ရာရရှိသူတွေကိုမတူပီနဲ့မင်းတပ်မျိုးပြည်သူ့စေယုံမှပို့ဆောင်ထားကြပြီးဒဏ်ရာပုံမှုပြင်းထန်တဲ့သူကိုတော့မန္တလေးမျိုးကိုပို့ဆောင်ထားပါတယ်တပ်မတော်ကနေဘုံကျဲတိုက်ခိုက်တဲ့ကျေးရွာ9ရွာအပြင်ငမင်းတောင်စားဝနဲ့ကူဝရွာတို့ကအင်ချေ305အိမ်လူဦးရေ1500ကျော်ဟာစမီးမျိုးကိုရွာလုံးကျွတ်ထွက်ပြေးတင်းရှောင်နေကြရပါတယ်တပ်မတော်ကလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့ကျေးရွာတွေဟာချင်းလူမျိုးတွေကနေထိုင်ကြပြီးအခုလိုမစင်မချင်းတိုက်ခိုက်မှုအပေါ်အပြင်းထန်ရှုံချကန့်ကွက်တယ်လို့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်
ဒီခိုင်းပြင်းနဲ့ကြောက်တော်မြို့နယ်မှာတပတ်တွင်းစစ်ဘေးဒုက္ခသည်400ကျော်တိုးလာတဲ့အတွက်စောင့်ဝနေရေးပါဝင်တောက်ရည်သက်ပါအခက်ကြုံနေရပါတယ်။အဲ့ဒီဒုက္ခသည်တွေဟာမုတ်တန်းပြင်းမိဝလောင်းရီစတဲ့ခြေရွာပေါင်း30ကျော်ကခြေရွာသားတွေဖြစ်ပြီးမန္လ17ရက်နေ့ကကြောက်တော်မြို့ကိုရောက်ရှိလာကြတာဖြစ်ပြီးဖုံးတော်ကြီးကျောင်းတွင်နဲ့ခရိယံကျောင်းတွင်မှခိုလုံနေကြရတာပါ။သူတို့ကိုကြောက်တော်မျိုးအရေးပေါ်ထောက်ပံ့ရေးသင်းကစာနဲ့တခြားရိခါတွေယာယီကူညီထားပေမဲ့နောက်ထပ်ဒုက္ခသည်တွေတိုးလာမှနဲ့ရေရှည်ကူညီဖို့အတွက်အခက်အခဲရှိတယ်လို့ကြောက်တော်မျိုးခံတွေကပြောပါတယ်။တနှစ်ကျော်ကြာလာပြီးဖြစ်တဲ့မြန်မာဆိုရတတ်တဲ့အေအေဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာနေရဆွတ်ခွာသူ33,000ကျော်ရှိနေပြီဖြစ်တယ်လို့ရခိုင်အရပ်ဖက်ဖွဲ့စည်းတွေကနေသတင်းထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းကဘိန်းခင်းတွေကိုဝင်ရောက်ဖျက်ဆီးရာဒေတာအတွင်းကပြည်သူစစ်တပ်ဖွဲ့တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးမွေးရဆေးဝါးတွေနဲ့လက်နက်တွေကိုပါဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA ကပြောပါတယ်။မတ်လ15ရက်နေ့ကဖမ်းဆီးပြည်သူစစ်နယ်မြေအတွင်းက PSLF TNLA တပ်ဖွဲ့တွေကဘိန်းခင်းစစ်ဧကခန့်ကိုဖျက်ဆီးနိုင်ခဲ့ပြီးဘိန်းမဲပိတ်တာ200ကျော်ရမဆေးပြား4000ခန့်နဲ့အတူလက်နက်မျိုးစုံစစ်ဝတ်တစားပစ္စည်းတွေအပါအဝင်ပြည်သူစစ်တပ်ဖွဲ့ဝင်10ဦးကိုလည်းအရှင်ဖမ်းဆီးရမိပြီး TNLA ဘက်ကလည်း3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNLA ပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်။တပ်မတော်အနေနဲ့လည်းပြည်သူစစ်တပ်ဖွဲ့ဘက်ကနေဝင်ရောက်ကူပစ်ခဲ့တယ်လို့သိရပါတယ်။
တနင်္လာနေ့တိုင်းဒေသကြီးရေဖီမြို့နယ်မြောက်ချောရွာနယ်နိုင်ပိုင်ကမိမိခြံဝင်ဝတ်မှာမြေမြုပ်မိုင်းနေမိပေါက်ကွဲခဲ့ပြီးလာဝင်းလိုက်စုတူကလည်းအင်ရှီယွာနီလမ်းမပေါ်မှာနောက်ထပ်မြေမြုပ်မိုင်းတစ်လုံးနေမိခဲ့ပါတယ်ပြီးခဲ့တဲ့မလ၁၇ရက်နေ့နဲ့ပိုင်းမှာမိုင်းနေမိခဲ့တာပါမြေမြုပ်မိုင်းနေမိသူနောက်ပိုင်းကဘယ်ဘက်ခြေတော်တစ်ဖက်နိုင်ဝင်းလိုင်းကဘယ်ဘက်ခြေတော်တ ကပြောပါတယ် NC လက်မှတ်ရေးသူသားတဲ့မွန်ပြည်ပါတီ NNSP နဲ့ကရင်မျိုးရာစီယုံ KNU လှုပ်ရှားသေးတာဖြစ်တဲ့ရေပြည်မြို့နယ်မှာလက်သက်မပေါ်မြေမျိုးမိုင်းပွားကွဲမှုဆယ်ရင်ထက်မနည်းဖြစ်ပွားခဲ့ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့် RCSS ဆုတ်ခွာပေးလိုက်ရတဲ့လွိုက်တွန်တပ်စခန်းမှမြန်မာစစ်တပ်ဖက်ကအထိုင်ချတပ်စခန်းအစ်တပြန်ဆောက်ဖို့အနီးနားကဒေသခံရွာသားတွေကိုဝါးရီတစ်တွေတဲပေးဖို့အစိုးရတပ်ကစစ်ဆေးခဲ့ပါတယ်မတ်လ18ရက်နေ့ကတဝအလုံးကြီးတထောင်ဆင့်ဆိုခိုင်းရတဲ့ဟိုခိုင်းကျေးရွာသားတွေကနေဝလုံးကြီး600ကိုပို့ဆောင်ခဲ့ပြီးဖြစ်ကြောင်းရွာသားတွေကပြောပါတယ်လက်ရှိမှာရွာသားတွေကိုလှုပ်အားပေးခေါ်တဲ့အပြင်ကျေးရွာကထော်လကြီးဆက်တွေကားတွေကိုပါတရက်ခုနှစ်စီးတက်ကချောဆွဲနေတယ်လို့ဟိုခိုင်းရွာသားတွေကပြောပါတယ်ဖေဖော်ဝါရီလ29ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးလွယ်တွန်းတပ်စခန်းကိုမတ်လ1ရက်နေ့က RCSS ကနေဆုတ်ခွာပေးရတာဖြစ်ပါတယ်
တဘာဝပအဝင်ရင်ရေလှုပ်ဆောင်နေတဲ့စောရာဘူးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခခွေးနဲ့ကရင်ပြည်နယ်ဆိုရကတရားစွဲဆိုတာဟာကရင်ပြည်နယ်ဆိုရရဲ့ပုံရိပ်တင်မကပဲအာဏာရပါတီရဲ့ပုံရိပ်ကိုပါထိခိုက်စေတယ်လို့ကရင်ပြည်နယ်အရပ်ဘွဲ့အဖွဲ့အစည်းတွေကဆိုပါတယ်ဒီအကြောင်းသတင်းလွှတ်မှနားဆင်ကြရမှာပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြမတက်မတော်နဲ့ရခိုင်တက်တော် AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝါမြို့နယ်အပါအဝင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအရက်သားထိခိုက်ဒေဆုံးမှုတွေမြင့်တက်နေပြီးကျေးရွာတချို့လည်းမိရှုခံရတာတွေရှိနေတဲ့အတွက်နေရက်စွန့်ခွာပြီးဒုက္ခသည်စခန်းတွေနဲ့နီးစပ်ရာဆွေမျိုးတွေစီမှာခိုးလုံနေကြရပါတယ်မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်ကစိုက်ရိတ်တမမှုတွေတောမှာအရဲသားတွေဆိုးဆိုးရွားရွားတေဆုံထိခိုက်ဒဏ်ရာရနေတာနဲ့ပတ်သက်လို့စိုက်ပိဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုအန်းသားကြီးကအခုလိုပြောပါတယ
်ရခိုင်ပြည်နယ်ထဲမှာဒီ2019ရဲ့2020ဒီကြားထဲမှာအရဲသားတွေဆုံးသွားတာကဒီဆွေးဆောင်တွေဆုံးသွားတာဆိုပြီးလေ188ခြေလောက်ရှိတယ်။သုံးပါးဝင်ဆွေးမှာတော့မှာဒီ7မြောက်လောက်ရှိတယ်ဒီကျွန်တော်တို့မြောက်ဦးမြင့်နယ်မင်းကြီးမြို့နယ်အဲ့ဘက်ကမှဘလောက်ကြီးဆိုးဆိုးရလေဆိုပြီးကျွန်တော်တို့ပြည်သူတွေကိုလုံးဝကြည့်မဆိုင်တဲ့အခါကျတော့လေကျွန်တော်ရေးချနေတယ်လို့ပြောလို့ပြောအောင်တိုက်ပွဲကြီးတော့တိုက်ပွဲကြီးတဲ့နေရာမှာတိုက်ပွဲကြီးတာမဟုတ်ဘူးတိုက်ပွဲကြီးတဲ့အခါလဲရွာတွေကိုသွားပြီးတော့ပတ်ပစ်လိုက်တယ်ကျွန်တော်တို့မင်းသားမင်းသားကဖားပြီးရွာထဲမှာလူတွေဓာတ်ရရှိတယ်လူတွေတက်ပစ်ခဲ့တာရရှိတယ်ဆိုးဆိုးရဆိုတဲ့စကားလုံးကိုကျွန်တော်ဘလို့တုံးအောင်
မဲလာ13ရာနှစ်ကရန်ကုန်စိုက်တွေကားလမ်းမှာရှိတဲ့ကြောက်တော်နဲ့မြောက်ဦးမြို့နယ်ကကြည်ရွာတွေပါဝင်တင်ညိုဆေးရုံနဲ့ဒုက္ခသည်စခန်းတွေပိုက်ခတ်ခံရတဲ့အတွက်6ဦးသေဆုံးပြီးလူပေါင်း30ကျော်ဒဏ်ရာရရှိခဲ့သလိုဂလတန်မြတ်တစ်ချောက်ကရွာတွေကိုလည်းစိုက်ရီရိုက်တွေကပိုက်ခတ်ခဲ့တဲ့အတွက်အရဲသားထိခိုက်သေးဆုံးမှုတွေရှိနေပါတယ်ဒုက္ခသည်စခန်းမှာခိုးလုံနေရတဲ့ကြောက်တော်မြို့နယ်မုံစံပြောင်ကြည်ရွာသားကိုမအောင်ကသူတို့ရွာမိလောက်သွားရတဲ့အကြောင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့နေဒီနေ့လာနာကြီးလာနာငယ်နဲ့ဗတိကြီးမုံလပါတဲ့ကျေးဇူးကောင်းစမြတ်တောင်းဆောင်ရှိပါရဲ့မိလောက်ကြတာတောင်းလို့ရှိလိုက်ပါဗျာအားလုံးလောက်ပါတယ်ဗျာ
အလာတူမဲလာ14ရာနဲ့15ရာနှစ်တွေမှာလေဘလောက်ဝမြို့နေမိန့်ဇာဝဝါမနန်ပရိုက်တန်ကြေးရွာတွေကိုလေရိုက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရဲသား20ကျော်သေဆုံးခဲ့ရပြီး30နိမ့်ပါလေတိုက်ခိုက်ဒဏ်ရာရရှိခဲ့သလိုနေအိမ်တချို့လည်းမိန့်လောက်ခဲ့ရပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအေအေအဖွဲ့တွေကရွာထဲကပိုက်ခတ်တဲ့အတွက်ပြန်လည်ပိုက်ခတ်ရတာဖြစ်တယ်လို့မြန်မာတက်မတော်ဖက်ကပြောပါတယ်ရခိုင်ပြည်ထဲမှာတနိုင်ကျော်ကြာလာပြီးဖြစ်တဲ့တိုက်ပွဲတွေကြောင့်အရဲသား200နိမ့်ပါသေဆုံးခဲ့ရပြီးလူပေါင်း300နိမ့်ပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နေရဲစွန့်ခွာသူတသိန်းခွေနိမ့်ပါနဲ့ဖမ်းဆီးနှိပ်စခံရပြီးတရားရင်ဆိုင်နေရသူတွေလည်းအများပြားရှိတယ်လို့အရဲဖအဖွဲ့စည်းတွေထုတ်ပြန်ချက်အရသိရပါတယ်
ဆက်ပြီးတော့တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကိုကရင်ပြည်နယ်အစိုးရအဖွဲ့ကနေပုံမှန်905ခခွေနိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ဖန်ဝရန်ထုတ်ပြီးတော့ဖန်စီလှုပ်ဆောင်ချက်ကိုအရက်ပတ်လူမှုအဖွဲ့စည်းတွေကနေကန့်ကွက်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
တဘာဝပေါင်းဝန်းကျင်တက်ကြွလှုပ်ရှားသူစောတာဘူးကိုနိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့ဖန်ဝန်းန်းထုတ်ပြီးကရင်ပြည်နယ်အစိုးရဖမ်းဆီးဖို့ကြိုးစားတာကိုရပ်ဘက်လူမှုကွန်ရက်ဖွဲ့စည်းတွေကတ်ကွက်ကြောင်းမြန်မာနိုင်ငံမြစ်ချောင်းများကွန်ရက် BRN နဲ့တောင်လွေမြစ်ထိန်းသိမ်းရေးကွန်ရက်ပြောခွင့်ရစွန်လင်းစိန်ကအခုလိုပဲပြောပါတယ
်မတရားတဲ့ဥပဒေ905ခကွေနဲ့တရားဆွဲဆိုထားတဲ့စောတာပုံကိုကရင်ပြည်နယ်အစိုးရအနေနဲ့ဒီအမှုအပေါ်မှာကျုပ်ပင်ပြီးတမောတာဝန်ကြီးဖြည့်ရှင်းပေးဖို့ပေါ့နော်နောက်တစ်ချက်ကတော့ကရင်ပြည်နယ်အစိုးရအနေနဲ့တရားလှုပ်ရှားသူတွေဒေတာခံတွေကိုဥပဒေပုံမှန်အမျိုးမျိုးနဲ့တရားဆွဲဆိုနေကြီးဟာဒီအစိုးရအနေနဲ့ရှိဆက်သွားမဲ့ဒီငြင်းငြင်းကြီးဖြစ်စဉ်လေးဒီအပေါ်မှာအနောက်ချက်ဖြစ်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီထုတ်ပြန်ရင်ဖြစ်တယ်ပေါ့
တဘာဝပတ်ဝန်းကျင်ရေးကာကွယ်ထိန်းသိမ်းရေးလှုပ်ရှားနေတဲ့စောတာဘူးအပေါ်တရားဆွဲဆိုထားတဲ့အမှုကိုချက်ချင်းပြန်လည်ရုပ်သိမ်းပေးဖို့ကိုမလ၈ရက်နေ့နေ့စွဲနဲ့ကြီးညာချက်ထုတ်ပြန်ခဲ့တယ်လို့လည်းမြမတတ်တုမိုင်းစောက်ချီရေးကွန်ရက် MNWN စီမံခခွဲရေးအဖွဲ့ဝင်ကိုထွန်းအိုင်းကခုလိုပဲပြောပါတယ
်ကျွန်တော်တို့အလက်ရှိငင်းချမ်းရေးနဲ့ဒီမိုကရေစီစနစ်ပေါ်ဆောင်နေတဲ့နေရာမှာပေါ့နော်ခုရဲ့ကိုပိုင်ထုတ်ပေါ်ပြောဆိုခွင့်ဒီခွင့်ရေးတွေကျွန်တော်တို့တိုင်းဒေသတွေမှာပျောက်ဆုံးနေတယ်လို့ကျွန်တော်တို့တွေ့ရတာပေါ့နော်ဒီတလိထုံတန်းနဲ့ရပါတော့ရေတောက်တော့လို့မရလို့တက်ဆိုင်ရဒီမှာထုံးစံတိုင်းပေါ်တော့တပြောခဲ့တယ်လေမရခဲ့တဲ့ကြောင့်မလို့တလိထုံတန်းနီးအရာနဲ့ဆွတောက်ခဲ့တာကိုသံဝလန်ထုတ်တယ်ဆိုတာဒါမလုတ်တဲ့အရာပေါ့နော
်ကြောက်မီသွေးအုံပြူနေတဲ့တနေ့တန်၄000ကျမြန်ကလေးဘီလက်မြေစက်ရုံကြောင့်ပတ်ဝန်းကျင်အနီးတစ်ဝိုက်ကျေးရွာ30လောက်မှာရေရင်းမြစ်တွေညဉ့်ညမ်းစီခဲ့ပြီးအုံပြူလို့မရတဲ့အနေထားမှာတက်ဆိုင်ရအာနာပိုင်တွေကလည်းတာဝန်ယူဆောင်ရွက်ပေးတာမရှိတဲ့အတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကရင်ရိုးရာဒလိထုံနှံရအာနေကင်းမေတ္တာဖို့ဆုတောင်းဝဲကျင်းပခဲ့တာကိုနိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့ပုံမှန်နဲ့စောတာဖို့အပေါ်တရားစွဲဆိုခဲ့တာကိုချက်ချင်းပြန်လည်ရုပ်သိမ်းပေးဖို့ကိုမလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရာဇဒတ်ကြီးဥပဒေပုံမှန်905ခအရဖအံမြို့နယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေမြို့နယ်တရားရုံးကိုဥဒိုက်လျှောက်ခဲ့ပြီးမလ6ရက်နေ့ညနေပိုင်းမှာတော့ရဲတပ်ဖွဲ့ကဖားဝန်းန်းနဲ့စောတာဘူးနေအိမ်ကိုရှောင်းနှခင်ဝင်ရောက်ဖမ်းဆီးခဲ့ပေမဲ့လည်းခရီးလွန်နေတဲ့အတွက်လက်ရဖမ်းဆီးမိခြင်းမရှိသေးပါဘူးရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာမြမတက်မတော်ရဲ့လေကြောင်းဆစ်စင်ရေးကြောင့်နှစ်ရက်အတွင်းအရက်သား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတပတ်အတွင်းစစ်ဘေးဒုက္ခသည်400ကျော်တိုးလာတဲ့အတွက်စားဝတ်နေရေးအခက်ကြုံနေရပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဒါ
သောရရှင်ဒီခုနားဆင်ခဲ့ရတာကတော့ပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ် VA မြန်မာပိုင်းကနေခြားသာပရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလိုမီတာ25 32 51နဲ့လိုင်းလိုက်မီတာ190တို့ကနေတန်လွှင့်ပေးနေပါတယ် VA ကနေဟို VA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေဖေးပို့လို့ရတယ်သောရရှင်ဒီနဲ့တေးသချင်းတောင်းကျင်နေဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတက်လက်ချင်းညာပြီးမှဖြစ်ပါတယ
်။တရုတ်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့၃လအတွင်းပြည်တွင်းထဲမှာဒီပထမဆုံးအကြိမ်ယောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်။ပြည်တွင်းထဲမှာကူးစက်နေသူအသစ်မရှိပေမဲ့ပြည်ပကနေလာသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်တာတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိနေတဲ့အမေရိကန်ပြည်ထောင်စုမှာတော့စုစုပေါင်းကူးစက်နေသူ9400ကျော်ရှိပြီးတော့သေဆုံးသူက150ကျော်ပါတယ်။ဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိစစ်ဆေးမှုတွေကိုကြကြပြန့်ပြန့်စတင်လုပ်နေပြီဖြစ်လို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြပါတယ်။ဒီလိုအခြေအနေမှာဖက်ဒရယ်အစိုးရအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီအနေနဲ့နိုင်ငံတော်လုပ်ငန်းဆောင်တာတွေကိုအမြင့်ဆုံးအဆင့်အထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ကိုရိုနာကယောဂါတိုက်ဖြတ်ရေးတုံ့ပြန်ဆောင်ရည်ရေးအတွက်သမ္မတဒေါ်နယ်ထရမ့်ကလည်းသမ္မတလုတ်ပိုင်ခွင့်အာဏာသုံးပြီးတော့ညွှန်ကြားနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနိုင်ငံသားနဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်သူမဟုတ်တဲ့သူအားလုံးကိုနှစ်ဖန်တောက်ချာနေကစပြီးတော့နိုင်ငံထဲပေးမဝင်ဘူးလို့ဒီကနေ့ကြေညာပါတယ်။ဩစတြေးလျနိုင်ငံထဲမှာပိုးကူးစက်မှု80ရာခိုင်နှုန်းလောက်ကပြည်ပကနေရောက်လာကြသူတွေဖြစ်တာ ကြောင့်ဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောပါတယ်။နေဆက်တွေကနေကိုရိုနာဗိုင်းရပ်စ်ကိုဝင်ရောက်လာတာမျိုးအဖြစ်မခံနိုင်ဘူးလို့နယူးဇီလန်ဝန်ကြီးချုပ်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်။ကိုရိုနာပိုးနဲ့ပတ်သက်လို့သတင်းမှဖြန့်နာတွေကိုတားဆီးနိုင်မှုအတွက် Twitter လူမှုကွန်ရက်ကလည်း Twitter သုံးသူတွေအတွက်စီကံအသက်တွေကိုထုတ်ပြန်ခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညာပိုင်းအစည်းအဝေးထုတ်လို့ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ White Deck ဆိုညာဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 line to meter 15 32 51နဲ့ line line meter 190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.